Welcome to the Voice of America in Burmese.
မင်္ဂလာညချမ်းပါတော်ရရှင်များရှင်ကျမစုမောမှာ VOA American တန်ရဲ့2022ခုနှစ်မတ်လ4ရက်ကြာသပတေးနေ့ညပိုင်း VOA မြန်မာပိုင်းစီစဉ်နေကို American ပြည်တော်စု Washington DC မြို့တော်ကနေဓာတ်ရိုက်ထုတ်လွှင့်ပေးနေတာဖြစ်ပါတယ်လိုင်းဒိုမီတာ1925 32နဲ့လိုင်းလက်မီတာ190တို့ကနေဓာတ်ရိုက်နားဆင်နိုင်ပါပြီရှင်ကြာသပတေးနေ့ညအတွက်တော်ရရှင်တွေကိုတင်ဆက်ပေးမယ်ထိတ်တန့်ရောက်သတင်းတွေမှာတော့ဆရာနာသိမ့်မှုစန့်ခြင်းဆန္ဒပြတဲ့သူတွေကိုမနစ်တုန်းကလုံခြုံရေးတပ်တွေကအပြင်းထန်ပစ်ခတ်ပြီးတော့ဖြိုခွဲခဲ့ပြီးတော့လူပေါင်းဒါဇင်နဲ့ချီတေဆုံးခဲ့ပေမဲ့ဒီကနေ့မှလည်းနိုင်ငံတော်ဝန်လူလူဟာလမ်းမတွေပေါ်မှာထွက်ပြီးတော့ဆက်လက်ဆန္ဒထုတ်ဖော်နေကြပါတယ်
အချက်ပြတော့မြေရကဆန္ဒပြနေမှာပဲကျွန်တော်တို့ကတော့အောင်မသူတို့အကြမ်းဖက်ဆင်ခြင်တော့လေအကြမ်းနိုင်ကျွန်တော်တို့ဒီတော့ဒီလိုအောင်ရဲ့ကျွန်တော်တို့ဆက်လက်ထိုက်တော့မှာပါ
အခုလိုမျိုးနိုင်ငံတဝန်းကဆန္ဒပြတဲ့သူတွေလမ်းမော်ထွက်ဆက်ပြီးတော့ဆန္ဒပြနေချိန်မှာပဲလက်နက်ကင်တပ်တွေဘက်ကပြစ်ခတ်မှုတချို့လည်းရှိနေပါတယ်။မနေ့တုန်းကအာဏာရှင်ဆန့်ကျင်လှုပ်ရှားမှုတွေအတွင်းမှာအသက်ဆုံးမသွားရသူတွေရဲ့တချို့ဇာပနာအခမ်းအနားဒီကနေ့ကျင်းပပါတယ်။နောက်ပြီးတော့ဒီနေ့အာဏာသိမ်းဆန့်ကျင်တဲ့ဆန္ဒပြပြည်သူတွေကိုလက်နက်ကင်ရေးဘက်ကကြမ်းဖက်ပြစ်ခတ်လို့တနိုင်ငံလုံးမှာတော့တေဆုံးသူပေါင်းက90ကျော်အထိရှိလာနေတဲ့အကြောင်းနောက်ဆုံးရသတင်းပေးပို့ချက်တွေနဲ့အပတ်စဉ်ကဏ္ဍတွေကိုနားဆင်ရဖို့ရှိပါတယ်ရှင်။အခုအရင်ဆုံးကတော့ထိတ်တန့်ရောက်မြန်မာနဲ့နိုင်ငံတကာသတင်းတွေကိုမဆုမြတ်မွန်နဲ့ကိုဝင်းမင်းတို့ကပြောပြပေးကြပါလိမ့်မယ်ရှင
်မြန်မာနိုင်ငံမှာစန္ဒပြနေသူတွေကိုတပ်ဖြတ်ဖမ်းဆီးနေတာရရမယ်လို့ကုလသမဂ္ဂလူ့ခွင့်ရေးဆိုင်ရာမဟာမင်းကြီးမစ္စတာပါရှလက်ကဒီကနေ့တောင်းဆိုလိုက်ပါတယ်နိုင်ငံတော်ကငြင်းငြင်းချမ်းချမ်းစန္ဒပြနေသူတွေအပေါ်လုံခြုံရေးတပ်ဖွဲ့တွေကခြေအစစ်တွေနဲ့ပြစ်ခတ်နေတာဟာအင်မတန်ဆက်ဆုပ်ရွှရှာစရာဖြစ်တယ်လို့လူ့ခွင့်ရေးမဟာမင်းကြီးကဒီကနေ့ထုတ်ပြန်တဲ့ကြေညာချက်ထဲမှာပြင်းထန်တဲ့အသုံးနှုန်းနဲ့အဖြစ်တင်ထားပါတယ်ထိခိုက်ဒဏ်ရာရသူတွေကိုကူညီကယ်ဆယ်ဖို့ကြိုးစားတဲ့လူနာတင်ရင်နဲ့ဆေးဝါးနှံတွေအပေါ်တိုက်ခိုက်တဲ့အထောက်အထားတွေမြင်ရတာလည်းအင်မတန်ဆိုးဝါးစိတ်ပျက်စရာဖြစ်တယ်လို့ပြောထားပါတယ်။စစ်အာဏာသိမ်းတဲ့ဖေဖော်ဝါရီလတရက်နေ့ကတေဆုံးသူ54ယောက်ထဲမှာနေရှိရဲဆိုတာကုလသမဂ္ဂလူ့ခွင့်ရေးရုံးကအတည်ပြုထားနိုင်ပေမဲ့ဒီထက်အများကြီးရှိနိုင်သေးတယ်လို့လည်းထုတ်ပြန်ချက်မှာပြောထားပါတယ်။ဖေဖော်ဝါရီလတရက်နေ့ကစလို့ဥပဒေမဲ့ဖမ်းဆီးခံထားရသူတွေကလည်း1900ကျော်တယ်လို့မှတ်တမ်းရှိထားပေမဲ့တတိယမတိရတဲ့နေရာတွေမှာဖန်းစည်းခံရသူတွေရှိနေတာကြောင့်တကယ်အရေးအတွက်ဟာဒီထက်များနိုင်တယ်လို့လည်းပြောပါတယ်။အခုလိုမျိုးတရားလက်လွတ်ဖန်းစည်းမှုတွေဟာအတိတ်အာဓမအင်အားသုံးလက်ဆဖြောက်မှုမြောက်ကောင်းမြောက်နိုင်တယ်လို့ကုလသမဂ္ဂလူ့ခွင့်ရေးဆိုင်ရာမဟာမင်းကြီးဘာရှလက်ကပြောကြားပြီးဆက်လက်ဖန်းစည်းခံထားရသူတွေကိုချက်ချင်းပြတ်လွတ်ပေးဖို့တောင်းဆိုခဲ့ပါတယ်။အမျိုးသမီးသတင်းတော်၈ယောက်အနည်းဆုံးပါတဲ့သတင်းတော်29ယောက်ထက်မနည်းဖမ်းဆီးခံထားရတဲ့အပေါ်စိုးရိမ်ကြောင်းလည်းပြောထားပါတယ်။မြန်မာနိုင်ငံအပေါ်ဩဇာလွှမ်းနိုင်သူတွေသတင်းအထက်အလက်ရှိထားသူတွေအားလုံးအနေနဲ့စစ်ကောင်းဆောင်တွေအရင်ကရောအခုပါကျူးလွန်ထားတဲ့ဆိုးဝါးတဲ့လူခွင့်ရေးချိုးဖောက်မှုတွေအတွက်ကြာဝင်ခံအောင်လုပ်ကြဖို့လည်းသူကတိုက်တွန်းပါတယ်။မြန်မာနိုင်ငံမှာစစ်တပ်ကအာဓမအာဏာသိမ်းထားတာအဆုံးတက်အောင်နဲ့တရားမျှတမှုပေါ်ပေါက်ရေးအတွက်အဆုံးအဖြတ်ပေးရမယ့်အချိန်ရောက်နေပြီလို့ကုလသမဂ္ဂလူ့ခွင့်ရေးဆိုင်ရာမဟာမင်းကြီးရဲ့ထုတ်ပြန်ချက်ထဲမှာဖော်ပြထားပါတယ်။စစ်တပ်ကအာဏာသိမ်းယူအုပ်ချုပ်နေတဲ့အပေါ်အမေရိကန်အပါအဝင်အနောက်နိုင်ငံတချို့ကပြစ်မှတ်ထားတံခါးမှုတွေလုပ်နေချိန်မှာပဲဒီတံခါးမှုတွေကိုမမှုတဲ့ပုံစစ်တပ်ကတုံ့ပြန်ခဲ့တယ်လို့ကုလသမဂ္ဂအတွင်းမှူးချုပ်ရဲ့မြန်မာနိုင်ငံဆိုင်ရာအထူးသံတမန်ခရစ်စတင်းရှာနာဘာခနာကပြောကြားပါတယ်ဗုဒ္ဓဦးနေလုံးကလုပ်တဲ့သတင်းစာရှင်းလင်းပွဲမှာမြန်မာစစ်တပ်နဲ့ဆွေးနွေးခဲ့တဲ့အကြောင်းကိုသူကပြောပြခဲ့တာဖြစ်ပါတယ
်။ I had discussion with the army and I warned them that member states and security council might take huge strong measures and the answer was we are used to sanctions and we
စစ်တပ်နဲ့ဆွေးနွေးခဲ့စဉ်ကကုလသမဂ္ဂအဖွဲ့ဝင်နိုင်ငံတွေနဲ့လုံခြုံရေးကောင်စီကကြီးမားပြင်းထန်တဲ့အရေးယူမှုတွေလုပ်နိုင်တယ်လို့တတိပေးခဲ့ပါတယ်။သူတို့ဘက်ကပြန်ပြောတာကတော့ဒဏ်ခတ်ပိတ်ဆို့မှုတွေလုပ်ခံရတာရှင်းသားရနေပြီ။အရင်ကဒဏ်ခတ်အရေးယူမှုတွေလုပ်ခဲ့ပေမဲ့လွတ်မြောက်ကျော်လွှားနိုင်ခဲ့တယ်လို့တုံ့ပြန်တဲ့အကြောင်းမြန်မာနိုင်ငံဆိုင်ရာကုလသမဂ္ဂအထူးသံတမန်ကပြောပြတာပါ။မြန်မာနိုင်ငံတနိုင်ငံနဲ့အထူးချံဖြစ်မယ်လို့သူကထပ်ပြီးတတိပေးတဲ့အခါမှာလဲရှိတဲ့မိတ်ဆွေအနေငယ်နဲ့အလုပ်ဖြစ်အောင်ပေါင်းသင်းဆက်ဆံသွားရမှာဖြစ်တယ်လို့စစ်တပ်ဘက်ကသူ့ကိုတုံ့ပြန်ခဲ့တယ်လို့ပြောပါတယ်။ဒါကြောင့်ကုလသမဂ္ဂအဖွဲ့ဝင်နိုင်ငံတွေအနေနဲ့တော်တော်ပြင်းထန်တဲ့ဆောင်ရွက်မှုတွေလုပ်ဖို့လိုအပ်တယ်လို့သူထင်မြင်ကြောင်းမနေ့ကလုပ်ခဲ့တဲ့သတင်းစာရှင်းလင်းပွဲမှာမြန်မာနိုင်ငံဆိုင်ရာကုလသမဂ္ဂအထူးသံတမန်ခရစ်စတီချာနာဘာခနာကပြောကြားခဲ့ပါတယ်။မြန်မာနိုင်ငံမှာဖြစ်နေတဲ့အခြေအနေတွေရပ်သွားအောင်ဆွေးနွေးမှုကနေပဲအပြေချနိုင်မယ်လို့ထင်တဲ့အတွက်သူ့အနေနဲ့စစ်တပ်နဲ့ဆက်ပြီးဆွေးနွေးသွားမယ်လို့လည်းပြောကြားခဲ့ပါတယ်။မ
The message we have sent to them has been pretty simple, in fact. It is that we are looking for China.
ကွန်ပျူတာအပါအဝင်ပစ္စည်းတချို့ကိုလည်းသိမ်းယူသွားခဲ့ကြပါတယ်။ရေဒီယိုအမေရိကန်တိုင်းညဘက်မြန်မာပိုင်းအခြေစဉ်တွေကိုညပိုင်း9:00ကနေ10:00အထိ၊ဘိုင်းဒိုမီတာ19ကီလိုဟတ်၊တင်္ဂါ6.3ဒုံည၊လိုင်းဒိုမီတာ25ကီလိုဟတ်၊ 77.3 ညလိုင်းဒိုမီတာ30နှင့်ကီလိုဟတ်၊ 96.3 ကနေ 10.9 ဒုံညပိုင်းဒိုမီတာ25ကီလိုဟတ်၊ 77.3 ညလိုင်းဒိုမီတာ30နှင့်ကီလိုဟတ်၊ 96.3 ကနေ 10.9 ကျတော်ရင်းညာပိုင်း VOA American တန်ရဲ့ထိတ်တရောက်သတင်းတွေကိုဆက်ပြောပြနေပါတယ်။စင်ကာပူနဲ့မြန်မာနိုင်ငံကြားတန်တရားဖြစ်ဖွယ်ငွေလွှဲကြောင်းတွေကိုတတိထားစောင့်ကြည့်ဖို့ဗန္ဒာငွေကြေးဆိုင်ရာလုပ်ငန်းတွေကိုစင်ကာပူဗဟုဘဏ်ကညွှန်ကြားထားပါတယ်။မြန်မာနဲ့စင်ကာပူကြားငွေကြေးဆိုင်ရာပြစ်မှုမြောက်နိုင်တဲ့တန်တရားဖြစ်စရာငွေလွှဲကြောင်းနဲ့ငွေစည်းစိမ်မှုတွေကိုအထူးတတိထားစောင့်ကြည့်ဖို့ငွေကြေးဆိုင်ရာအဖွဲ့တွေကိုပေးပို့တဲ့စင်ကာပူဗဟုဘဏ်ရဲ့ညွှန်ကြားစာကိုရိုက်တာသတင်းဌာနကတွေ့ရပြီးတော့ကိုကာရေးသားထားတာပါစင်ကာပူငွေကြေးဆိုင်ရာစီမံအုပ်ချုပ်ရေးအဖွဲ့ MAS ရဲ့ဒီနေ့ထုတ်ပြန်ချက်ထဲမှာလဲငွေကြေးအဖွဲ့အားလုံးရဲ့အမှုဆောင်ရာရှိချုပ်တွေအနေနဲ့ငွေကြေးအန္တရာယ်ပိုမြင့်မားလာမှုအတွက်လိုအပ်တဲ့ဥပဒေကြောင်းဆိုင်ရာတင်ပြမှုအဆင့်ဆင့်နဲ့လျော်ညီတဲ့အန္တရာယ်ကာကွယ်ရေးတွေခိုင်ခိုင်မာမာလုပ်ဖို့မှာထားပါတယ်မြန်မာနိုင်ငံရဲ့ရင်းနှီးမြှုပ်နှံတဲ့နိုင်ငံတွေထဲမှာပမာဏအများဆုံးဖြစ်ပြီးဒေတာရင်းငွေကြေးအချက်ချာချတဲ့စင်ကာပူရဲ့ငွေကြေးအုပ်ချုပ်မှုအဖွဲ့ကမြန်မာနိုင်ငံပေါ်အခြားနိုင်ငံတစ်ခုချင်းစီကစီးပွားရေးတက္ကသိုလ်မှုသတင်းတွေကိုပါစောင့်ကြည့်ပြီးဖြစ်လာနိုင်ပွဲငွေကြေးခွာချမှုတွေကိုအထူးသတိထားစစ်ဆေးဖို့အတိအကျမှာထားပါတယ်။တစ်ချိန်တည်းမှာမြန်မာနိုင်ငံရဲ့ဆက်ရနာသိမ်းမှုဆန့်ကျင်ဆန္ဒပြပွဲတွေနဲ့ပြစ်ခတ်အကြမ်းဖက်နှိမ်နင်းမှုတွေနဲ့တေးချေထိခိုက်မှုတွေမြင့်မားလာတာကြောင့်မြန်မာနိုင်ငံထဲရှိစင်ကာပူနိုင်ငံသားတွေအနေနဲ့အမြန်ဆုံးပြန်လာဖို့စဉ်းစားကြပါလို့လဲစင်ကာပူနိုင်ငံရဲ့ဝန်ကြီးဌာနကဒီနေ့မှပဲတိုက်တွန်းထားပါတယ်။မနေ့ကလူပေါင်း38ဦးထိတည်ဆုံးခဲ့ရတယ်လို့ကုလသမဂ္ဂကကြေညာပြီးမှအခြေရနေသေးတော့အခုလိုမြန်မာနိုင်ငံကနေအ мян ပြန်ထွက်ခွာဖို့နဲ့စင်ကာပူကနေလည်းမြန်မာကိုထပ်မသွားချာရေးကိုပါဒီနိုင်ငံရဲ့ဝန်ကြီးဌာနကကြေညာချက်ထဲမှာတိုက်တွန်းထားပါတယ်ခင်။မြန်မာစစ်တပ်နဲ့စီးပွားရေးဆက်ဆက်လုပ်ကိုင်နေတဲ့ဂျပန်ကီရင်ဘီယာကုမ္ပဏီကိုနော်ဝေးငွေကြေးစုဆောင်မှုရန်ပုံငွေအဖွဲ့တက်ကနေထုတ်ပြစ်နိုင်ချေလာလာအတွက်စောင့်ကြည့်စီးရင်တည်းမှာထည့်သွင်းလိုက်ပြီလို့နော်ဝေးဗဟုဘဏ်ကဗိုလ်ဒူးနေကပြောပါတယ်။မြန်မာစစ်တပ်ရဲ့ဥပိုင်ကုမ္ပဏီ Limited နဲ့ဖက်ဆက်လုပ်နေတဲ့ Kirin Bia ကုမ္ပဏီကအခုလိုမြန်မာနိုင်ငံရဲ့ဒီမိုကရေစီအစိုးရကိုစစ်တပ်အာဏာသိမ်းဖျက်ရှားခဲ့တာကြောင့်ဒီဖက်ဆက်လုပ်ငန်းကိုအမြန်ဆုံးအဆုံးသတ်ဖို့လုပ်နေတယ်လို့ February 5ရက်နေ့ကထုတ်ပြန်ထားပါတယ်။ Kirin ကုမ္ပဏီမှာယင်းနှိမ့်ညွှန်တယ်မှုကိုဆက်ထားမထားဆုံးဖြတ်ချက်ချရမယ်။ဒီနော်ဝေးရန်ပုံငွေအဖွဲ့အနေနဲ့ကီရင်ကုမ္ပဏီကမြန်မာစစ်တပ်နဲ့ဖက်ဆက်စီးပွားရေးလုပ်တာရပ်ဆိုင်မဲ့ဒီစီဇန်ကိုအကောင့်ထဲပေါ်တဲ့ပေါ်စောင့်ကြည့်သွားမယ်လို့နော်ဝေးဗဟုဘဏ်ထုတ်ပြန်ချက်တစ်ခုမှာပြောထားပါတယ်။အခုလိုကီရင်ရဲ့မြန်မာဥပိုင်ကုမ္ပဏီနဲ့ဖက်ဆက်လုပ်ကိုင်မှုအဆုံးသတ်မဲ့စီဇန်ကြောင့်ဂျပန်စုရှယ်ယာအမေရိကန်ဒေါ်လာ 1.8 ဘီလီယံထက်ဝင်ထားတာကိုရုပ်သိမ်းလိုက်မှာဖြစ်ပေမဲ့ကီရင်အနေနဲ့သူ့ဘီယာကိုမြန်မာနိုင်ငံထဲဆက်တော်ရောင်းချင်သေးတယ်လို့ဆိုပါတယ်။နော်ဝေးရန်ငွေအဖွဲ့ကိုကြီးကြပ်ရတဲ့NBIM ခေါ်နော်ဝေးယင်းနှိမ့်ညွတ်နယ်မှုစီမံခန့်ခွဲရေးအဖွဲ့အနေနဲ့2020ခုနှစ်ကစီးရင်တွေအရကီရင်ကုမ္ပဏီမှာအစုရှယ်ယာ 1.29 ရာခိုင်နှုန်းဝေးပမာဏအမေရိကန်ဒေါ်လာ 289.3 ကိုထည့်ဝင်ထားပါတယ်မြန်မာနိုင်ငံမှာအာဏာသိမ်းယူထားတဲ့စစ်ပွဲအုပ်ချုပ်ရေးကောင်စီရဲ့အမိန့်ကိုစက်ပြီးမနာခံကျင်းပလို့ဆိုပြီးမြန်မာရဲတပ်ဖွဲ့ဝင်3ဦးအိန္ဒိယနိုင်ငံဘက်ထွက်ပြေးခိုလုံလိုက်ပါတယ်အိန္ဒိယနိုင်ငံရှေ့မြောက်ဒေသမြန်မာနိုင်ငံနဲ့နယ်စပ်ကမီဇိုရန်ပြည်နယ်မြောက်ကလိုင်ဖိုင်မြို့ကိုမြန်မာရဲတပ်ဖွဲ့ဝင်တွေမနေ့ကဝင်ရောက်လာကြပြီးကျမ်းမာရေးစစ်ဆေးမှုနဲ့လိုအပ်တဲ့စီမံမှုတွေလုပ်ပေးနေတယ်လို့ခရိုင်ရဲရာရှိချုပ်ကဆိုပါတယ်မီဇိုရန်ပြည်နယ်စာဟစ်ခရိုင်ရဲချုပ်စတက်ဖန်လန်နန်နော်မာကဒီရဲတပ်ဖွဲ့ဝင်3ဦးနေနဲ့ဆရာနာပိုင်တွေစီကနေပေးလာတဲ့အမိန့်တွေကိုမနာခံနိုင်တော့လို့အခုလိုထွက်ပြေးလာတာလို့ပြောကြောင်းရှင်းပြပါတယ်ဒါအပြင်မြန်မာနိုင်ငံမှာစစ်အုပ်ချုပ်ရေးရှိတာကြောင့်သူတို့အနေနဲ့အခုအိန္ဒိယမှာပဲနိုင်ငံရေးခွလုံခွေမှာရှောက်ထားလိုက်ပြီလို့လည်းရဲချုပ်လန်နန်နော်မာကဆက်ပြောပါဗျာ
။မတ်လ၄ရက်နေ့ကြာသပတေးနေ့ညရဲ့နောက်ဆုံးရသတင်းလေးကိုမတ်စုမြတ်မွန်နဲ့ကိုဝင်းမင်းတို့ပြောပြပေးခဲ့တာဖြစ်ပါတယ်ရှင်။ဆက်ပြီးတော့မြန်မာနိုင်ငံတဝန်းကစစ်အာဏာသိမ်းဆန့်ကျင်ရေးလှုပ်ရှားမှုတွေရဲ့နောက်ဆုံးအခြေအနေတွေကိုတင်ဆက်ပေးကြပါမယ်။စစ်အာဏာသိမ်းမှုကိုဆန့်ကျင်ကန့်ကွက်ပြီးတော့ဒီမိုကရေစီရရှိရေးငြိမ်းချမ်းစွာတောင်းဆိုတဲ့ဆန္ဒပြပွဲတွေကိုစစ်တပ်နဲ့ရဲကအကြမ်းဖက်နှိမ်နင်းခဲ့ပေမဲ့လည်းအချိန်ရော့မသွားပဲဆက်ပြီးတော့ဖြစ်ပွားနေတော့မှမနေ့တုန်းကအကြမ်းဖက်ဖြိုခွဲမှုအတွင်လူအများပြားသေဆုံးခဲ့ရပြီးတဲ့နောက်တနေ့ဒီကနေ့မှလည်းနှိမ်နင်းဖြိုခွဲတာတွေကိုအန်တုပြီးတော့ဆက်ပြီးတော့ဆန္ဒပြနေကြပါတယ်ရန်ကုန်မြို့တဝန်းဒီကနေ့ဆန္ဒပြပွဲရဲ့နောက်ဆုံးအခြေအနေတွေကိုတော့ VOA မြန်မာပိုင်းရဲ့သတင်းတောက်မတ်မေခစူးစီးတင်ပြထားပါတယ်
February 1st ရက်နေ့ကအာနာသိန်းစစ်အုပ်ချုပ်ရေးကောင်စီကအာနာသိန်းဒီစန္ဒပြမှုတွေဟာနေရာအနှံ့ပေါ်ထွက်လာတာတလားကြော်နေပြီဖြစ်ပေမဲ့ခုထိအချိန်လျှော့သွားတာမရှိသေးပါဘူး။မနေ့ကတော့ရန်ကုန်မြို့ရင်မြောက်ကလာပမှာစစ်အုပ်ချုပ်ရေးကောင်စီဘက်ကအကြမ်းဖက်ဖြိုခွင်းတာကြောင့်10ဦးထပ်မံတေဆုံးခဲ့ကြရပါတယ်။ဒီကနေ့နေ့လယ်ကစလို့ရန်ကုန်စမ်းကြောင်းမြို့နယ်အပါအဝင်မြောက်တကုံအလုံနဲ့တာမွေမှာငိမ့်ချမ်းစွာဆန္ဒပြနေသူတွေကိုအကြမ်းဖက်ဖြိုခွင်းမှုတွေရှိခဲ့ပါတယ်။အောက်ကြီးမြင့်နိုင်လန်းနဲ့အလုံလန်းမီးပွိုင်မှာစစ်ကားချက်စီးနဲ့အချုပ်ကားတွေရှိနေပြီးအတန်ပုံ၃ချက်ထက်မနည်းဖောက်ကမျက်ရည်ရိုးပုံပစ်သွင်းတာတွေနဲ့လူစုခွဲတာတွေလုပ်ခဲ့ပါတယ်။ပြလူလူကိုမိโกပုံးတွေနဲ့အတန်ပုံးတွေပစ်ခတ်ဖြိုခွဲတာမှာမူဝါလန်းအထိဝင်ရောက်ဖြိုခွဲခဲ့တာတွေလည်းရှိခဲ့တယ်လို့ဒေတာကန်တွေကဆိုပါတယ်။အဲ့ဒီနားတဝိုက်ဟာဆန္ဒပြသူခံမှန်းတီရချီစုဝေးခဲ့တဲ့နေရာဖြစ်ပြီးအဲ့ဒီလူစုလူဝေးဆန္ဒပြချိန်မှာအခုလိုဖြိုခွင်းခဲ့တာဖြစ်ပါတယ်။ဖြိုခွင်းမှုတွေရှိခဲ့ပြီးမဲ့ပြင်းထန်ထိခိုက်တာမျိုးတွေမရှိခဲ့ပါဘူး။ဘလို့အခြေအနေပဲကြုံကြုံအာနာရှင်မကြဆုံးတဲ့၍ငင်းငန်းစွာဆန္ဒဖော်ထုတ်ဖို့ရည်ရထားတယ်လို့ဆန္ဒဖော်ထုတ်နေတဲ့လူငယ်တွေက VOA ကိုပြောပါတယ်
။ကျွန်တော်တို့နဲ့ကျွဲသူတွေရောကျွန်တော်တို့နဲ့အများကြီးငယ်တဲ့လူကစနစ်သုံးနေလောက်ငယ်တဲ့လူဆိုအခုမှ၁၀နှစ်ပြည့်ပြီကတည်းကကျော်တဲ့လူအဲ့လိုလူတွေဈေးဝါးဆိုတော့ကျွန်တော်တို့မကြောက်ဘူးခင်ဗျာ။ပို့ပြီးတော့စိတ်ထဲမှာအခံပြင်းတယ်ခင်ဗျာ။ဘာမှလည်းမလုပ်နိုင်ဘူး။ခုမှသူတို့လည်းလက်နဲ့လက်ပြီးတော့ကိုကအကြမ်းဖက်ရတယ်နိုင်ငံတကာဘယ်လိုပြောမလဲကျွန်တော်တို့ကစက်ပြဖတ်လို့ကကျွန်တော်တို့အဲ့လိုကျွန်တော်တို့ဖိချိတ်ဆိုချုပ်ကန်ရတာပါအဲ့လိုလေကျွန်တော်ကခံရမှာကြာခုချင်ကျွန်တော်တို့ဘက်ကယူရအရှုံးရဖြစ်နေမှာကျွန်တော်ဘက်ကကျွန်တော်သူတို့ဘက်ကတနတ်နဲ့တိုက်တဲ့ဆိုရင်ကျွန်တော်ဘက်ကကျွန်တော်ဖြစ်နေတာကျွန်တော်စိတ်ဓာတ်နဲ့ပဲတိုက်ရမှာအပြန်တိုက်ဆုံနေတာအဲ့ဒါဆိုကျွန်တော်ကကျွန်တော်မှမဟုတ်ပါဘူးအဲ့လူငယ်အကုန်လုံးကြောက်ပဲနဲ့ကျွန်တော်တို့ဘလောက်ပဲစဆုံးသွားတဲ့ဒီမှာမှာကျွန်တော်တို့ကနားမဖြစ်ချင်ဘူးအဲ့တော့ကျွန်တော်မြင်နေဖြစ်တယ်မြင်နေဖြစ်တယ်ကျွန်တော်ကဆက်ပြီးတော့တိုက်သွားတယ်တိုက်ပြီးတော့ကျွန်တော်လမ်းပို့ဆက်တယ်အကြောက်ဘူ
းနောက်ထပ်လူစုခွဲခံရတဲ့နေရာကတော့မြောက်တကုံဘက်ပါကြွေးကြော်တန်းတွေနဲ့ငင်းကြမ်းစွာဆန္ဒပြသူတွေဟာ35ရက်ကွက်34ရက်ကွက်အသင်းဝင်နဲ့ကြောင်းလန်းတဝိုက်မှာစုယုံဆန္ဒဖော်ထုတ်နေကြတာပါအာနာပိုင်လက်နက်ကင်တွေကအဲ့ဒီနေရာအနီးတဝိုက်ကိုနေ့လယ်ပိုင်းလောက်ကမျက်ရည်ရိုးပုံအတန်ပုံးတွေနဲ့လူစုခွဲခဲ့ပြီးပြည်သူတွေကာယံထားတာကိုလည်းဖျက်ဆီးရှင်းလင်းတာတွေလုပ်ခဲ့ပါတယ်အဲ့လိုလုတ်ခဲ့တဲ့အပြင်ရက်ကွက်တေတဲ့အထိဝင်ရောက်ကရှာဖွေတာတွေလုတ်ခဲ့တယ်လို့အဲ့ဒီနေရာမှာကိုရန်ကြုံတွေ့သူတဦးကပြောပါတယ
်ကျွန်တော်တို့ကကျွန်တော်တို့အကြောင်းတရားလောက်ပဲရက်ကျင်နေပြည်နယ်ကလောက်ကြကြကျွန်တော်တို့ကကျွန်တော်နိုင်ငံကကျွန်တော်စုပြေလုတ်တဲ့အကြောင်းဆက်လုတ်သွားမှာပဲဆက်ပြီးလမ်းထွက်ကောင်းဆက်ပြီးတော့ငွေရောက်ကဆန္ဒပြနေမှာပဲကျွန်တော်တို့ကတောင်မှသူတို့အကြမ်းဖက်ပြင်ဆင်နေတယ်အကြမ်းတိုင်းကျွန်တော်တို့ဒီတော့ဒီရောအောင်ရက်ကျင်ကျွန်တော်တို့ဆက်လက်ထပ်ပြီးမှာပါ
စံကြောင်မျိုးနယ်ထဲမှာလည်းတပိတ်ကိုဖြိုခွဲတာတွေရှိသလိုအာနာရှင်စန့်ကျင်ရေးကိုပုံစံမျိုးစုံတုံးဖော်ထုတ်တာတွေလည်းရှိပါတယ်။ထမိန်တန်းစင်ကလမ်းထဲကိုအာနာပိုင်တွေမဝင်နိုင်အောင်တားဆီးတာတွေလုပ်တာမျိုးတွေရှိခဲ့တယ်လို့အဲ့ဒီနေရာကိုရောက်နေတဲ့ VOA သတင်းတောက်အက္ကနုံကပြောပါတယ်
။အဲဒီနေ့စန်းချောင်းရဲ့အခြေအနေကဒီကျွန်တော်လမ်းဘက်မှာဒီမနက်ပိုင်းကဖြိုခွဲလိုက်တဲ့အတန်ပေါင်းမြင့်ရိုးပေါင်းအဲ့ဒါဟိုကိခတ်ဖြိုခွဲလိုက်ရဲ့ကျွန်းတော်လမ်းပေါ်မှာပေါ့နော်ကျွန်းတော်လမ်းပေါ်တဲ့ကြောင့်မှဒီဆန္ဒပြတဲ့သူတွေရှိတယ်သူတို့ဆက်ပြီးတော့ဆန္ဒပြနေကြတယ်တိုင်းသားတော်မြင်များလည်းပါတယ်ပေါ့နော်အာနောက်ပြီးတော့သူတို့ဒီခံတက်တွေအစစ်စစ်ခံလာတာတွေ့ရတယ်ဟိုရဲတွေစစ်သားတွေအလွယ်တကူဝင်ရောက်နိုင်အောင်သူကာကွယ်ထားတာတွေ့ရတယ်ထမိုင်တန်းတွေလှမ်းထားတာလည်းတွေ့ရတာပေါ့နော်ဟိုဒီကျွန်းတော်လမ်းပေါ်မှာပေါ့အဲ့ဟာကစစ်တပ်တွေကဟိုဖြိုခွဲပေါ့အသေးဆောင်ဆိုင်နေရာလည်းတွေ့ရတယ
်တာမွေပညာတလလမ်းတလျှောက်ဩဘာလမ်းတရားလမ်း146လမ်း145လမ်းတွေမှာပါမျက်ရည်ရိုးဘုံတွေပစ်ခတ်ဖြိုခွဲတာတွေအပြင်အိမ်တွေပေါ်အထိပါပစ်ခတ်တာတွေရှိခဲ့ပါတယ်။အဲ့ဒီနေရာတွေအကုန်လုံးကိုစစ်နယ်ရဲအင်အား300နီးပါးလောက်ကဝင်ရောက်ခဲ့တယ်လို့မြို့ကန်တွေကပြောပါတယ်။ထိခိုက်မှုအခြေအနေတွေကိုတော့မသိရသေးပါဘူး။ရန်ကုန်မြို့နေရာအနှံ့မှာတော့ဆန္ဒပြသူတွေကိုစစ်တပ်နဲ့ရဲတပ်ဖွဲ့ကအကြမ်းဖက်ပစ်ခတ်နှိမ်နင်းလို့တွေးမြေကြတဲ့အထိဖြစ်ခဲ့ရပေမဲ့ဒီကနေ့မှနေရာတော်တော်များများမှလူငယ်တွေဟာဆန္ဒဖော်ထုတ်နေတာတွေရှိနေသေးဖြစ်ပါရဲ့ရှင်။
ဒါကတော့ရန်ကုန်မြို့ကနောက်ဆုံးအခြေအနေမမေခါစူးစီးတင်ပြပေးခဲ့တာဖြစ်ပါတယ်ရှင်။ဆရာနာသိမ့်မှုကိုစန့်ကျင်ဆန္ဒပြတဲ့လူတို့ကိုမနေ့တုန်းကလုံခြုံရေးတပ်ဖွဲ့တွေကအပြင်းထန်ပစ်ခတ်ဖြိုခွဲတာကြောင့်လူပေါင်းဒါဇင်နဲ့ချီပြီးတိုက်ဆုံမှုတွေရှိခဲ့ပေမဲ့လို့ဒီကနေ့မှလည်းမြန်မာနိုင်ငံတဝန်းဆန္ဒပြသူတွေဟာလမ်းမတွေပေါ်ထွက်ပြီးတော့ဆက်ပြီးတော့ဆန္ဒပြနေကြဆဲဖြစ်ပါတယ်။အကြောင်းစုံကိုတော့ VOA မြန်မာပိုင်းသတင်းတောက်မအိမ်တနာထွန်းပြောပြပေးပါရှင်။
မနီရာနိုင်ငံတဝန်းဆန္ဒပြသူတွေကိုလုံခြုံရေးတပ်ဖွဲ့ကအကြမ်းဖက်ပစ်ခတ်ဖြိုခွဲတာတွေလုပ်ခဲ့တဲ့အတွက်လူပေါင်းဒါဇင်နဲ့ချီတေဆုံးခဲ့ပါတယ်။ရန်ကုန်တိုင်းမြောက်ဥက္ကလာပါမြို့နယ်က35ဦးနဲ့အများဆုံးတေဆုံးခဲ့တာပါ။ဒီလိုအကြမ်းဖက်ဖြိုခွဲမှုနဲ့တေဆုံးမှုတွေရှိခဲ့ပေမဲ့ဒီကနေ့မှလည်းဆန္ဒပြသူတွေကပုံမှန်အတိုင်းဆက်ပြီးဆန္ဒပြနေကြပါတယ်။မန္တလေးမှာမနီရာပစ်ခတ်မှုကြောင့်တေဆုံးသူ3ဦးရှိခဲ့ပါတယ်။ဒီကနေ့မနက်ပိုင်းကလည်းမန္တလေးမြို့ကောင်းကင်မှာတိုက်ပီရင်၅စီးပြန်တန်းနေခဲ့ပေမဲ့ပြည်သူတွေကိုဆူဆူဝါးဝါးအကြမ်းဖက်ဖြိုခွဲတာမျိုးတော့မရှိခဲ့ဘူးလို့မန္တလေးမြို့ဆန္ဒပြခေါင်းဆောင်တူဖြစ်သူကိုတီသာဆန်းကပြောပါရယ်
။ဒီနေ့မှာတော့အခုထိတော့ကျွန်တော်တို့ဒီကတော့ထိတ်တဲတူတယ်လာရောက်ကျွန်တော်တို့မြန်မာစုဖြိုခွဲတာမျိုးတော့မရှိသေးဘူး။ဒါပေမဲ့ဒီအာနာရှင်ဒီရဲ့ဒီစစ်သားတွေရဲတွေကကျွန်တော်တို့လူလူကိုအချင်းချင်းရေးတာချင်းချောင်းနောက်ဆက်နေမယ်ဆိုတော့ကျွန်တော်တို့ကတော့ဒါအမြဲတမ်းဂရုထားဖို့ဆိုတော့နောက်ရက်ဒီမှာဆိုတော့ကျွန်တော်တို့ဒါမျိုးတွေရပါတော့အချင်းချင်းဖြစ်နေတယ်။ဆိုတော့ကျွန်တော်တို့ပြည်သူအနေနဲ့ကျွန်တော်တို့လုံးဆရာရှိတဲ့ဒီငင်းချင်းဆိုတာမိမိတို့သဏ္ဍာန်သဘောတော်ဆက်သက်ပြီးတော့ပေါ်ထုတ်ပြတာနေကြမှာပဲဖြစ်ပါတယ်ခင်ဗျာ။ကျွန်တော်တို့အပေါ်ပါလဲပြန်နေရပါပဲကျွန်တော်တို့မနေ့ကကျွန်တော်တို့စစ်ကြောင်းအဒီထိုင်းတဲ့လူပြင်းစင်းနေတဲ့အချိန်ပေါ်တော့အဲ့မတိုင်းနေ6ခွဲလောက်ရှိနေ6ခွဲ9နာရီလောက်မှာပေါ့ကျွန်တော်တို့ကျွန်တော်မြင်တာက3កောက်ပေါ့နော်မြို့ကိုပြည်တော့ပြန်တာပေါ့တိုက်လို့ရင်5ကြီးပြမြို့ပေါ်ဘူးပေါ့နော်အမင်းနေလို့ခဏနေကြတော့မိမ့်ပါကျွန်တော်တို့မြင်းနေရအတန်နေတဲ့အခြေကြီးရတယ်ပေါ့အဓိကလူထုကိုအကြောက်တရားပူပြီးတော့ကြီးလာအောင်ကြောက်ဖိတ်ပူပြီးများလာအောင်ချင်းချောက်တဲ့သဘောအင်အားပြတဲ့သဘောလိုပဲယူဆတယ်နောက်တစ်ခုကသူတို့ကိုသူတို့လည်းပဲပေါ့နော်ဟိုဘသူတို့မှအင်အားရှိတဲ့တော့ကြာကျင်တဲ့သဘောပေါ့နော်
မန္တလေးတိုင်းမြင်းချံမြို့နယ်မှာလည်းမနေ့ကတေဆုံမှုတွေရှိခဲ့ပြီးတော့ဒီကနေ့ဆန္ဒပြသူတွေကိုလည်းပြစ်ခတ်ဖြိုခွဲမှုတွေရှိခဲ့တယ်လို့မြင်းချံမြို့လူမှုကေဆေးရေးအသင်းကတာဝန်ရှိသူတူကပြောပါတယ
်ဒီလိုဒီလိုပြတ်တဲ့ဥစ္စာကမျိုးလေကောင်ဒီကိုပဲလမ်းလာတယ်ဒါပြီးတော့လမ်းနဲ့ပြည်ညာသူရှင်းပြောလာတယ်ဒါပြီးတော့ဘာမှမရှိတဲ့ကြောင့်ပြည်တယ်ပြန်ပြီးတော့တနင်္လာနေ့မှာကိုကြီးဒီလာရင်မျိုးလေကောင်ကမှအော်မြောက်ဥပဒေရှိခွာနော်အဲဒီကမ်းမနဲ့ဒီကြီးကမ်းမနဲ့မန်နေဂျာဆောနော်အဲမှာကြည့်ချက်ကြရတာဆိုတော့ဘာလို့မပေါ့ဘူးကွာဒီနောက်ကျဝိုင်းလို့ပြကြတာကြည့်ချက်ကြရတာဆိုတော့အဲမှာဘူနောင်းနိုင်ဝဲလောက်ကမှတစ်ခေါက်တော့ဒီကြီးပြန်လာတယ်ဒီကြီးဟိုအလုံးကြောင့်ကျတော့ချက်ခွဲနဲ့ချက်တော့ကြတော့ပြန်ရကြတော့ပြန်ရတော့ရက်ကူတို့ပြန်တက်ပြထိုးကြတယ်
ရှမ်းပြည်နယ်တောင်ကြီးမြို့မှာလည်းဆန္ဒပြသူတွေကိုရာဘာကြီးမျက်ရည်ရိုးပုံအတန်ပုံးတွေနဲ့ပြစ်ခတ်လူစုခွဲခဲ့တယ်လို့တောင်ကြီးမြို့ဆန္ဒပြပွဲမှာပါဝင်သူတဦးကပြောပါတယ်
ကျွန်တော်တို့ကဂုံအမြင့်ကနေမှယူတယ်ဒီကောင်တွေကဂုံအမြင့်ကပြီးလိုက်ပြီပေါ့နော်နောက်ပြီးတော့ကျွန်တော်တို့ဒီလမ်းပိတ်ပိတ်တဲ့ဟာတွေကလည်းတော်တော်လေးစနစ်ကျသွားတဲ့အခါကျတော့ဒီကောင်တွေအခြေအနေမကောင်းဘူးလို့ထင်လို့ပြန်ဆုတ်ပြေးလို့ထင်နေပေါ့နော်အဲဒီနေ့မှဆိုလို့ရှိရင်ကျွန်တော်တို့ထိတ်တိုက်တော့သတ်တူရမျိုးမဟုတ်ဘူးကျွန်တော်တို့ကအထိုင်နေချရတယ်ထားချတာဒီကောင်ကြီးလာတယ်လာလာပြီးတော့နည်းနည်းလေးခြောက်တယ်ပေါ့နော်ကျွန်တော်တို့ရာဘာကြီးနည်းနည်းပြစ်မယ်အဲနောက်ပြီးတော့အတန်ပုံနည်းနည်းပြစ်တယ်နောက်ပြီးတော့ဒီရောက်ရုံပုံနည်းနည်းပြစ်တယ်ပေါ့နော်အဲအဲ့လိုအချိန်နေပြီးတော့ကျွန်တော်နဲ့ညှိနှိုင်းတယ်သူတို့ဖီမီဒီယာတွေကျွန်တော်တို့ပြောတယ်အဲပြောတဲ့အခါကျတော့သူတို့ဘက်ကနေပဲအဲဟိုဟာဆက်ပြီးတော့ဆုတ်ပေးတယ်ပေါ့နော်သူတို့ဆုတ်ပေးတဲ့အတွက်ကြောင့်ကျွန်တော်တို့ကဖတ်ဆုတ်တယ်လေလို့ဘုံတော့ပဲဟောပေါ်တော့ကျွန်တော်ဒီစာနာကြတဲ့ညီကိုလေးနည်းထိတယ်ထိပြီးတော့ကျွန်တော်တို့က plan B အနေနဲ့အဲဒီချမ်းမြားရွှေတောင်တဲကိုကျွန်တော်တို့ထားဟောပေါ်တော့ဒီလူတူဝင်းနဲ့စာနာပြန်ကြတယ်ပေါ့နော်ဒီကကကျွန်တော်တို့ရည်ရွယ်ချက်ကစာနာပြဝရီဒီတောင်ကြီးမှာဟိုရှိနေတယ်ဆိုတာကိုကြောင်းနေဟိုပို့ပြီးနားလဲဆိုခြင်းနဲ့တဘောပါဗျာဟုတ်ကဲ့
မြန်မာနိုင်ငံအနှံ့မှာဒီကနေ့ဆန္ဒပြပွဲတွေကဆက်ရှိနေသလိုမနေ့ကကြဆုံသွားကြသူတွေရဲ့ဇာပနာအခမ်းအနားတွေကိုလည်းပြုလုပ်နေကြပါတယ်။အရသာအစိုးရကိုဖယ်ရှားပြီးစစ်တပ်ကအာဏာသိမ်းလိုက်တဲ့နောက်ပိုင်းကစလို့ဒီကနေ့အထိနိုင်ငံအနှံ့အာဏာရှင်ဆန့်ကျင်ရေးလှုပ်ရှားမှုတွေဟာတဖြည်းဖြည်းအရှိန်မြင့်လာနေပါတယ်ရှင်။
မင်းတနာထွန်းပြောပြပေးခဲ့တာဖြစ်ပါတယ်ရှင်မြန်မာနိုင်ငံတဝန်းမှာတော့မနေ့တုန်းကအာဏာရှင်ဆန့်ကျင်လှုပ်ရှားမှုတွေအတွင်းမှာအသက်ဆုံးမသွားရသူတချို့ရဲ့ဇာပနာအနာရေးခံတာတွေဒီကနေ့ကျင်းပပါတယ်မန္တလေးမြို့ကတေဆုံးသွားတဲ့မတ်ကျေစင်အပါအဝင်မုံရွာမြို့မှာလည်းတေဆုံးသွားတဲ့လူတချို့ကိုဒီကနေ့နေ့လယ်ပိုင်းတုန်းကတင်ကြခဲ့ကြပါတယ်ထောင်နဲ့ချီတဲ့ဒေသခံတွေကအနာရေးခံတာကိုလိုက်ပါပို့ဆောင်ပေးခဲ့ကြပါတယ်အကြောင်းပြေဆုံးကိုကိုတက်နိုင်ပြောပြပေးပါရှင်
ပုံရွာမြို့နယ်မှာမနေ့ကအာဏာရှင်စန့်ကျင်လှုပ်ရှားမှုတွင်သေဆုံးသောသူကြပြားစရာဒေသဝင်ပါဝင်၄ဦးကိုဒီကနေ့တကြိမ်ဖြစ်ပြီးထောင်နှစ်ရှိတဲ့ဒေသခံတွေလိုက်ပါပို့ဆောင်ခဲ့ကြတယ်လို့ဇာပနာပို့ဆောင်ပေးခဲ့တဲ့မုံရွာဒေသခံတို့ကပြောပါတယ်
။အဲ အခုဒါအတင်းပဲဒါအဲ့ဒီရဲတွေပါလေလက်မနောက်ချောက်ရဲလက်မျိုးရဲတက်ပြီးတော့ဒီစကင်းထုတ်တာကိုခေါ်လာတယ်သူတို့နေအင်းကနေပြီးတော့အဲ့ဒီမြို့လမ်းမကြီးကနေထွက်ပြီးတော့ဒီနိုင်တဲ့ဒီစကင်းကိုလာလာတယ်ဟိုလိုတလောင်းစီဟိုလေးလောင်းပြန်ရင်းလဲလာတော့မဟုတ်ပဲတလောင်းစီသူကလည်းသူထွက်တဲ့အချိန်နဲ့သူထွက်လာတယ်အခုကဒီနေ့ကအခုငါးလောင်းတကြိုလာတယ်ငါးလောင်းချတာငါးလောင်းချတာဟိုမှာတလောင်းကဟို ဘုံရွာမျိုးနေမှာအာနာရှင်စန့်ကျင်လှုပ်ရှားသူတွေကိုအာနာပညာဖက်ကပြစ်ခတ်ဖြိုခွင့်ခဲ့တာကြောင့်ကုန်းထက်မင်းတေဆုံးခဲ့ပြီးအဲ့ဒီထက်ကငါးဦးလောင်းကိုဒီကနေ့တချို့ခဲ့တာပါကျန်တဲ့တေဆုံးသူ၄ဦးကတော့မနေ့ထက်မှတချို့မှာဖြစ်ပါတယ်အာနာရှင်စန့်ကျင်ကတော့ဆက်လက်လှုပ်ဆောင်တော့မှာဖြစ်တယ်လို့ဘုံရွာဒေသခံတူကပြောပါတယ်မတင်တဲ့ဦးကဗျာအရွယ်ကောင်းလေးတွေလှုပ်ဆောင်အော
ရှိပါတယ်ဗျနောက်ဆုံးဘုကတော့မရှိပါဘူးတက်နိုင်ရတဲ့အတိပဲဆန္ဒပြပါဗျ
ဒါပြင်မနေ့ကမန္တလေးမြို့နယ်မှာလည်းအာဏာရှင်ဆိုင်ကျင်လှုပ်ရှားမှုတွေအတွင်းသိဆုံးခဲ့တဲ့မကြည်စင်ကိုလည်းဒီကနေ့မှာပဲတကြိုခဲ့ပြီးဒေသခံထောင်ချီလိုက်ပါပို့ဆောင်ခဲ့ကြတာပါအာဏာရှင်ဆိုင်ကျင်လှုပ်ရှားမှုတွေအတွင်းမှာသိဆုံးခဲ့သူတွေအတွက်စိတ်မကောင်းဖြစ်ရပါနဲ့တိုက်ပွဲတွေသိဆုံးသွားသူတွေအတွက်အာဏာရှင်တွေကိုဆက်လက်ဆိုင်ကျင်ရမှာဖြစ်တယ်လို့လည်းနိုင်လေးတိုင်းဒေသကြီးဒေါက်တာခွန်ကျော်ဦးကပြောပါတယ
်ဒီကျေးဇူးလူငယ်တွေပေါ့နော်တည်သွားတဲ့အတွက်တကယ်တမ်းကျတော့အသက်ပေးသွားတာပေါ့နော်အသက်ပေးသွားတာအဲ့တော့အသက်ပေးသွားပြီးနောက်ပိုင်းမှာသူရဲ့လှူရှာမှုပုံလေးတွေတက်လာတာနော်သူမိသားစုရဲ့ဘဝတွေတည်လာတဲ့ခါကျတော့အဲ့တော့ပို့ပြီးတော့ခံစားတာပေါ့နော်အစောပိုင်းကခံစားရတဲ့ပို့ပြီးတော့ခံစားတာပေါ့စိတ်ထဲမှာတော့ဘာဖြစ်လဲဆိုတော့နောက်ထပ်ဒီလိုကျေးဇူးတွေထပ်ပြီးတော့အတိတ်မကြွေဖို့ပေါ့အဲ့လိုပဲကျွန်တော်တို့ဘလူနီလန်းနဲ့ဒီအာနာရှင်ကိုတိုက်ရမလဲဆိုတဲ့လမ်းကြောင်းပေါ့အဲ့ဒါလေးတွေကျွန်တော်တို့စနစ်တကျပြင်ဆင်သင့်ပြီလို့ယူဆပါတယ်ဒီအသက်ပြီးသွားတာဒါနိုင်ငံအတွက်အသက်ပြီးသွားတာဒါတော့ကျွန်တော်ခုတိုက်နေတဲ့တိုက်ပွဲကပြီးအထိဆုံးပြီးအထိအောင်နိုင်အထိတိုက်ရမယ်ဆိုတော့အခိုင်အချက်နဲ့ပေါ့သူတို့ပေါ့နော်ကျွန်တော်တို့သစ္စာရှိရမယ်လို့ကျွန်တော်ယူဆပါတယ်
။ရန်ကုန်တိုင်းဒေသကြီးမြောက်ကလာပါမြို့နယ်မှာလည်းမနေ့ကအာဏာရှင်လှုပ်ရှားမှုတွင်တည်ဆုံးသူများပြားရှိခဲ့ပြီးတည်ဆုံးသူတွေအတွက်ယေရှုပြီးတရားနာကောင်းမှုကုသိုလ်ပြုလုပ်ခဲ့ကြပါတယ်။အရသာစုရကိုဖိရှားပြီးစစ်တပ်ကအာဏာသိမ်းလိုက်တဲ့နောက်ပိုင်းကစားဒီကနေ့အထိနိုင်ငံ၌အာဏာရှင်ဆိုင်ကျင်လှုပ်ရှားမှုတွေလည်းအရှင်ဟုန်ပြင်းပြင်းနဲ့ဆက်လက်ဖြစ်ပေါ်နေတာပါ
။ VOA မြန်မာပိုင်းသတင်းတောက်ကိုသက်နိုင်သတင်းပေးပို့ခဲ့တာဖြစ်ပါတယ်ရှင်။ဒီစစ်အာဏာသိမ်းမှုကိုဆန့်ကျင်တဲ့ဆန္ဒပြပြည်သူတွေကိုလက်နက်ကိုင်တွေကအကြမ်းဖက်ပစ်ခတ်လို့တနိုင်ငံလုံးမှာတော့တေဆုံသွားရသူပေါင်းက50ကျော်အထိရှိသွားပြီဖြစ်ပါတယ်။နေရာမှာတင်တေဆုံသွားသူတွေကိုပြန်ပြီးတော့တင်နိုင်မှုနောက်ပြီးတော့ဒဏ်ရာပြင်းထန်တဲ့သူတွေကိုကယ်ထုတ်နိုင်မှုအတွက်ကျိုးပန်းတဲ့သူတွေကိုလည်းအကြမ်းဖက်ဖမ်းဆီးတာတွေရှိလာနေပါတယ်။အကြောင်းပြေဆုံးကိုတော့ VOA မြန်မာပိုင်းသတင်းတောက်စုစုကပြောပြပေးမှာပါ။
အရသာအစိုးရခေါင်းဆောင်တွေကိုဖမ်းဆီးပြီးစစ်တပ်ကအာဏာသိမ်းလိုက်တာကိုဆက်ရင်လည်းလမ်းပေါ်ထွက်ဆန္ဒပြလာတာဟာတလာနီးပါးရှိလာပါပြီ။ဆန္ဒပြပြည်သူတွေကိုအကြမ်းဖက်ပြစ်ခတ်ဖမ်းဆီးရရှိနေပေမဲ့ဆန္ဒပြမှုတွေကတော့အကောင်နေသေးပါ။လက်နက်ကိုင်တွေရဲ့ပြစ်ခတ်မှုကြောင့်၃လပိုင်း၃ရက်နေ့ဗုဒ္ဓဟူးနေ့ရုံးကတော့ပြည်နယ်နဲ့တိုင်းနေရအနှံ့မှာတိုက်ဆုံသူဦးရေအများဆုံးရှိခဲ့ပါတယ်။မြောက်ကလာအဝိုင်းအမီကဆန္ဒပြပြည်သူတွေကိုအကြမ်းဖက်ပစ်ခတ်မှုတွေကြောင့်နေရာမှာနေတိုက်ဆုံခဲ့ရသူတွေရှိသလိုဒဏ်ရာပြင်းထန်ပြီးဆေးရုံတင်ထားခြင်းဒီကနေ့မနက်ပိုင်းအထိတိုက်ဆုံသူတွေလည်းရှိလာပါတယ်။လူနာတွေနဲ့တိုက်ဆုံသူတွေကိုကယ်ဆယ်နေတဲ့ပရဟိတအဖွဲ့တွေကိုလည်းအကြမ်းဖက်တာတွေရှိခဲ့တဲ့အကြောင်းမွန်မြတ်စိတ်ထားဘူဝဆောက်ရှောက်ရေးအသင်းတာဝန်ရှိသူကပြောပါတယ်
။ဒီစဉ်လည်းတော့ရှောက်ရှောက်နဲ့ကားထဲမှာပဲနေနေရသူကကားထဲကနေအတင်းဆွဲချတာဆွဲချပြီးတော့ဈိုင်းလိုက်ပြီးကားကိုလည်းဆက်ပြီးသွားတယ်မှန်လို့ကောင်းမှဆိုတော့ကြည်ရစီတနက်တင်နဲ့ပြတော့88ချက်ပဲဒီနေ့မနက်ထိကတော့35ယောက်ရှိရလို့ကြားထားတယ်။ဒါမှမဟုတ်ပရိုက်ကအတင်းတင်းအတင်းချင်းချင်းနဲ့အမားတို့လှမ်းပြောတာပေါ့နော်။ဒါပေမဲ့အဲ့လားအမားတို့လည်းအတီးစုလို့မရဘူးဖြစ်နေတယ်။အဲ့လိုဖြစ်နေတယ်35ယောက်တော့တည်ဆုံးပြီ35ယောက်လို့အမားတို့သတင်းကြားထားတယ်ဟုတ်။
မနေ့တော့ကတည်ဆုံးသူတွေအထက်မှာပွဲချင်းကြီးနဲ့ဆေးရုံရောက်တည်ဆုံးသူတွေအပါအဝင်အားလုံးပေါင်းလိုက်ရင်မြောက်ကလာစီယုံမှာအတီးပြုတ်ပေးနိုင်သူအရေအတွက်က20ဝန်းကျင်ရှိနေတာပါ။ဒါပေမဲ့လည်းတချို့လူနာတွေပုဂ္ဂလိကအပြင်စီယုံရောက်သွားသူတွေလည်းရှိနေလို့သေဆုံးသူစီရင်ကွာဟတာတွေရှိနိုင်တယ်လို့မြောက်ကလာစီယုံအရေးပေါ်ဌာနမှအင်အားဖြည့်ခဲ့တဲ့ဒေါက်တာကျော်မင်းထွန်းကပြောပါတယ်။
ကောက်တဲ့စီးရင်နဲ့ပြန်တွက်ပြီးပြောတာတော့မပြောတတ်ဘူးနော်။သူတို့ကောက်တာတော့အဲဒီ35ယောက်ဖြစ်မယ်သူတို့လေ။ private ပို့တာလည်းရှိတယ် private စီယုံတွေပို့တာလည်းရှိတယ်။ private ကိုတာရှိတယ်ဒီတချို့ကြတော့ဒီမြောက်ဒီစေယုံကိုဖွင့်မယ်မသိတာတွေလည်းရှိတယ်ဖွင့်မယ်မသိတော့ကျွန်တော်တို့ကကြတော့ဒီကျွန်တော်ဒီအခွင့်ဆရာဝန်တွေပေါ့နော်ဆရာဝန်တွေမြောက်ကစေယုံဖွင့်ပြီးတော့ရေးဖို့ပြင်ပလူနာခလာအနေနဲ့ဖွင့်ပြီးလူနာကြည့်ပေးတယ်ပေါ့နော်ကြည့်ပြီးတော့စေယုံတင်လို့ရတဲ့လူတွေကိုတင်ဖို့လိုတဲ့လူဆိုတင်ပေးတယ်တင်ဖို့မလိုဘူးဆိုရင်တော့ ဒီလုံပေးရည်လုံပေးပြန်လိုက်တယ်ပေါ့နော်ဟုတ်ဟုတ်
ရန်ကုန်ကမြောက်ကလာပါမြို့နယ်မှာတည်ဆုံသူဦးရေအများအပြားရှိခဲ့သလိုစကိုင်းတိုင်းအတွင်းကမုံရွာမြို့နယ်မှာလည်းတည်ဆုံသူ၉ဦးထပ်မင်းရှိခဲ့ပါတယ်။မန္တလေးမြို့မော်လမြိုင်နဲ့မကွေးမြို့တို့မှာလည်းတည်ဆုံခဲ့ရသူတွေရှိခဲ့ပါတယ်။နိုင်ငံရေးအကျဉ်းသားများကူညီဆောက်ရှောက်ရေးအသင်း AAPP ကပြုစုထားတဲ့စီရင်ရာဆိုမနေ့ကတည့်ရက်သေးတည်ဆုံသူ20ရှိခဲ့တယ်လို့ထုတ်ပြန်ထားပါတယ်။ AAPP အဖွဲ့ဝင်ကိုဆန်းမင်းကတော့အတည်ပြုနိုင်တဲ့အရေးအတွက်ကိုသာထည့်တွက်ထားတာဖြစ်လို့ဒီထက်ပိုများနိုင်တယ်လို့ပြောပါတယ်။
ထပ်ပြီးချင်းဆက်ချက်တော့ကျွန်တော်တို့အခုစုံစမ်းပြီးတော့အတိပြုချက်ပြုနေကြတော့မယ်။မနေ့ကကျွန်တော်တို့သတင်းထုတ်ပြန်တဲ့အချိန်ကြီးကိုကျွန်တော်တို့အလုံး9ဦးပဲကျွန်တော်တို့ထည့်ထားနိုင်တယ်။ဒါပေမဲ့ဟိုကျွန်တော်တို့သိဆုံးတဲ့လူကြီးကဒီထက်ပိုများမယ်ဆိုတဲ့ဟာကိုတော့ကျွန်တော်တို့ပြောထားတယ်။အခုဒီနေ့ဆက်ပြီးတော့ဟိုကွန်ဖိုင်းရတာလည်းရှိရင်ကျွန်တော်တို့ထပ်ပြီးတော့ပြည့်စုံမယ်။
အာနာသိမ့်လိုက်တဲ့ဖေဖော်ဝါရီလ1ရက်နေ့ကစပြီးမတ်လ3ရက်နေ့အထိဖန်စီတရားဆွဲဆိုပြည်တယ်ချခံရသူပေါင်းက1192ဦးနဲ့တည်ဆုံးသူပေါင်း50ကျော်အထိရှိလာပြီလို့ AAPP ကထုတ်ပြန်ထားပါတယ်။ကုလသမဂ္ဂအတွင်းရေးမှူးချုပ်ရဲ့အထူးကိုယ်စားလှယ်ကတော့ဗုဒ္ဓဦးနဲ့ကနှိမ်နှင်းမှုတွေအတွင်းတည်ဆုံးသူ38ယောက်ရှိခဲ့ပြီးဆေးရနာသိမ့်တာကိုစန့်ကျင်ဆန္ဒပြတဲ့အပေါ်အာနာပိုင်တွေဘက်ကနှိမ်နှင်းမှုတွေလည်းအဆိုးဆုံးနေ့တစ်နေ့ဖြစ်ခဲ့တယ်လို့မှတ်ချက်ပြုထားပါတယ်ရှင်။
VOA မြန်မာပိုင်းသတင်းတော့စုစုသတင်းပေးပို့ခဲ့တာဖြစ်ပါတယ်ရှင် VOA မြန်မာပိုင်းရဲ့ကြာသပတေးနေ့ညအတန်လွင့်စီစဉ်တွေကို Washington DC မြို့တော်ကနေတိုက်ရိုက်ထုတ်လွှင့်ပေးနေတာဖြစ်ပါတယ်အခုဆက်ပြီးတော့ကြာသပတေးနေ့ညတိုင်းတင်ဆက်ပေးနေကြအပတ်စဉ်ကဏ္ဍတွေတဲ့ကမြမရေးသုံးသက်ချက်ကိုတင်ပြပေးကြပါတယ်ဆဲအုပ်စုရေးဆွဲခဲ့တဲ့အခြေခံဥပဒေအရရွေးကောက်တင်မြောက်တဲ့ NND ရက်သားဆိုရကြီးဆိုးမကိုတွေးကြောက်တဲ့ဆဲအုပ်စုဟာရွေးကောက်ပွဲရလဒ်ကိုလစ်လျူရှုပြီးတော့ဆေးအာဏာသိမ်းလိုက်ပုံကိုတော့ဦးအောင်ခင်ကကိုညံဝင်းအောင်နဲ့အတူတင်ပြထားတာနားဆင်ပါရှင်
တဟာတူလိုလားတဲ့ပါတီအနိုင်ရတဲ့ရွေးကောက်ပွဲကိုသာအတိအမှတ်ပြုတဲ့အစဉ်အလာရှိပါတယ်1990ရွေးကောက်ပွဲမှာ NLD နိုင်တာကိုစစ်တပ်ကအတိအမှတ်မပြုပါဘူးနေပြည်တော်တိဆောက်ပြီး2010မှာရွေးကောက်ပွဲကျင်းပတာကို NLD ကသဘိမ့်မောက်ပါလေအဲ့ဒီတုန်းကဒေါ်အောင်ဆန်းစုကြည်အကြေကျုပ်ကြနေပါတယ်ကျန့်ဖို့နိုင်အောင်ကြီးကြပ်ကျင်းပတဲ့မလွတ်လပ်တဲ့ရွေးကောက်ပွဲအဖြစ်မြင်ကြပေမဲ့ရလတ်ကိုစစ်တပ်ကလက်ခံတဲ့အတွက်ဦးသိန်းစိန်အစိုးရပေါ်ထွက်လာပါတယ်2010မှာဒေါ်စုလွတ်တော်ကိုယ်စားလှယ်ဖြစ်လာအောင်ဦးသိန်းစိန်ကလမ်းဖွင့်ပေးပါတယ်ဒေါ်စုရဲ့ကောင်းမှုနဲ့ဦးသိန်းစိန်ရဲ့ပြုပြင်မှုကြောင့်စီးပွားရေးဒဏ်ခတ်မှုရုပ်သိမ်းသွားပါတယ်2015ရွေးကောက်ပွဲမှာ NLD အပြတ်အသတ်နိုင်တော့စေအုပ်စုရဲ့အခြေခံဥပဒေအတိုင်းလုပ်ဖို့ဒေါ်စုကဆုံးဖြတ်လိုက်ပါတယ်ဥပဒေပညာရှင်ဦးကိုနီအကြံပေးတဲ့အတိုင်းနိုင်ငံတော်အတိုင်ပင်ခံရာထူးကိုအခြေခံဥပဒေနဲ့အညီလွတ်တော်ကဒေါ်စုအတွက်ဖန်တီးပေးနိုင်ပါတယ်စစ်တပ်နဲ့ကျန်းဖို့ပါတီကိုယ်စားလှယ်တွေကကန့်ကွက်ပြီးမဲ့ NLD ကိုယ်စားလှယ်အများစုမင်းနဲ့အတီးပြုတ်နိုင်ပါတယ်အခြေခံဥပဒေနဲ့အညီဒေါ်စုကိုလုတ်ပိုင်ခွင့်အနှင်းနိုင်တာငရင်းစီနဲ့ငရင်းကြော်တဲ့သဘောမျိုးလိုဖြစ်နေပါတယ
်ကျန်းဖို့ပါတီနဲ့စစ်တပ်ကိုယ်စားလှယ်တွေအပြင်းထန်ကန့်ကွက်နေတဲ့ကြားကအတိုင်ပင်ခံပုဂ္ဂိုလ်ဆိုင်ရာဥပဒေကို2016မတ်လမှာ9ရက်အတွင်းလွတ်တော်နှစ်ရက်စလုံးကအများစုထောက်ခံမဲနဲ့အတည်ပြုနိုင်တာဟာစေအုပ်စုအတွက်မခံကျင်စရာဖြစ်ပါတယ်။ဒီဥပဒေအသက်ဝင်ပြီးတစ်နှစ်မပြည့်ခင်2019ဇန်နဝါရီ29ရက်နေ့မှာဥကိုနီလုတ်ကြံတပ်ပြတ်ခံရတာကိုကြည့်ရင်စေအုပ်စုဘလောက်မကြေမကြမ်းဖြစ်နေတယ်ဆိုတာသိသာပါတယ်။လွတ်တော်ကိုယ်စားလှယ်အများစုရှိရင်အခြေခံဥပဒေကိုမပြင်ဆင်ဘဲလုပ်နိုင်တာတွေရှိတယ်ဆိုတာကို NLD ကပြသလိုက်တာဖြစ်ပါတယ်။ဒါပေမဲ့ဒေါ်စုနဲ့ NLD ဩဇာအရှင်ဟွာရှိလာတာကိုအခြေခံဥပဒေကိုရေးတဲ့စစ်ကောင်းဆောင်ဘိုင်းကလက်မခံနိုင်ပါဘူး။အခြေခံဥပဒေပေါင်းထဲမှာဒေါ်စုကိုမရှင်နိုင်တော့တာကိုစေအုပ်စုသဘောပေါက်လာပုံရပါတယ
်။ NLD အစိုးရလက်ထက်2020မှာစစ်တပ်အသုံးစရိတ်ကိုပထမဆုံးအကြိမ်ဖျက်တောက်နိုင်တာဟာသူကြက်တခုဖြစ်ပါလေဖြည့်ဆွဲဘတ်ဂျက်မှာစစ်တပ်အသုံးစရိတ်ကျပ်3,900ကျော်တောင်းခံတာကိုကျပ်10,000ကျော်ပြတ်နိုင်ပါလေကာကွယ်ရေးဈေးရဆယ်ရာခိုင်နှုန်းသာလျှော့ချတာဖြစ်ပြီးမယ်ဒါဟာပထမဦးဆုံးအကြိမ်ပါဦးသိန်းစိန်အစိုးရတက်တန်းမှာစစ်အသုံးစရိတ်လျှော့ချတာမျိုးမရှိခဲ့ပါဘူးဒါကြောင့်မို့ဒီဖြည့်ရကိုစစ်ဘက်ကအနှုတ်လက္ခဏာလို့ယူဆနိုင်ပါတယ် NLD အစိုးရလက်ထက်စစ်ဘူးဦးစီးတဲ့ပြည်ထောင်စုလက်အောက်က အထွေထွေအုပ်ချုပ်ရေးဦးစီးဌာနကိုသမရလက်အောက်ခံဝန်ကြီးဌာနအဖြစ်လုပ်ပစ်တာကိုလည်းစစ်တပ်ကမချေနှံ့နိုင်ပါဘူးစစ်အာဏာသိမ်းပြီးမကြာမီအုပ်ချုပ်ရေးမှုတွေပြောင်းပြစ်တာတွေ့နိုင်ပါတယ်
2019ဒီဇင်ဘာမှာဒေါ်ဆန်းစုကြည်ကိုယ်တိုင်နယ်သာလန်နိုင်ငံအခြေစိုက်နိုင်ငံတကာတရားရုံးကိုတက်ရောက်ပြီးဗမာစစ်တပ်ဘက်ကရှေ့နေလိုက်ပေးခဲ့ပါတယ်နိုင်ငံခေါင်းဆောင်တဦးအနေနဲ့နိုင်ငံတကာတရားရုံးမှာဒီလိုရှောက်လဲချက်တင်တာမျိုးတခါမှမရှိခဲ့ဘူးလို့ဥပဒေပညာရှင်အတိုင်းဝိုင်းကဆိုပါတယ်အနောက်တိုင်းမှာအကြီးအကျယ်ဝေဖန်ရှုံချခံရတဲ့ဂျားတွေကဒေါ်ဆန်းစုကြည်ဟာအခြေခံဥပဒေဘောင်အတွင်းမှာစစ်အုပ်စုနဲ့လက်တွဲလုပ်ကင်ဖို့ကိုသာဆုံးပြလိုက်ပုံရပါတယ်အခြေခံဥပဒေပြင်ဆင်ရေးကိုဦးစားမပေးတော့ပါဘူး။ဒါပေမဲ့စစ်ကောင်းဆောင်ဟောင်းတွေအခြေချတဲ့စစ်တပ်မျိုးတော်ဖြစ်တဲ့နေပြည်တော်မှာကိုယ်စားလောင်း10ဦးရှင်ပြိုင်တဲ့အနေနဲ့ NLD က9ဦးအနိုင်ရရှိပြီးကျန်းဖို့ပါတီက2ဦးတည်းသာအနိုင်ရတဲ့အခါစစ်အုပ်စုသွေးပြက်သွားပုံရပါလေ
။တချုပ်ကြီးမင်းအောင်လိုင်ကိုယ်တိုင်စန္ဒမဲပြီးတဲ့သဘူတီတီမျိုးနယ်မှာ NLD ပါတီဝင်ပဲအနိုင်ရပါတယ်။တပီလုံးမှာမင်းစန္ဒနေမီ1100ကျော်ရှိတဲ့အနေနဲ့ NLD က900ကျော်အနိုင်ရရှိပြီးကျန်းဖို့ပါတီက92%သာနိုင်ပါလေ။စစ်မှုရမ်းတဲ့မိသားစုဝင်တွေကပါ NLD ကိုမဲပေးကြတဲ့အတွက်တပီလုံးမှာ NLD က82ရာခိုင်နှုန်းအနိုင်ရပြီးနေပြည်တော်မှာ90ရာခိုင်နှုန်းနိုင်တာမို့ဒေါ်စုတို့နဲ့ရှင်တွဲရက်တီဖို့တက်ချုပ်ကြီးနဲ့ကျန်းဖို့ဟာမယုံမရဲဖြစ်လာပုံရပါတယ်။NLD ပါတီတခုတည်းအစိုးရဖွဲ့ပြီးဥပဒေနဲ့အညီလို့ရင်မိမိအကျိုးစီးပွားထိခိုက်နိုင်တာကိုတက်ချုပ်ကြီးကစိုးရိမ်လာပုံရပါတယ်။နိုဝင်ဘာ10ရက်နေ့ကကျင်းပတဲ့ရွေးကောက်ပွဲကိုနှစ်လအတွင်းအများဆုံးဝေဖန်ကန့်ကွက်သူတွေဟာတက်ချုပ်ကြီးနဲ့ကျန်းဖို့ပါတီပါ။မိမိအကျိုးစီးပွားဆုပ်ယုပ်တော့မယ်လို့တွေးကြောက်နေတဲ့စစ်အုပ်စုကပြည်သူ့ဆန္ဒကိုဂရုမစိုက်တော့ပါဘူး။ရွေးကောက်ပွဲလုံနီးလုံထုံးမှာအားနဲ့ပြည့်ရှိနိုင်ပေမဲ့မဲဆန္ဒရှင်အများစုရဲ့သဘောထားကိုပေါ်ပြတာဖြစ်လို့ရက်လက်ကိုလက်ခံမှုရွေးကောက်ပွဲစောင့်ကြည့်ရေးအဖွဲ့တွေကဇန်နဝါရီလ29ရက်နေ့မှာပူးတွဲကြေညာချက်ထုတ်ပါတယ်။ဒါပေမဲ့ဆင်ပြုတ်မျက်နှာဆင်မဲမကြည့်တာဖြစ်နေတဲ့တချုပ်ကြီးဟာဒေါ်စုနဲ့ NLD ကိုဖယ်ရှားဖို့သာဆုံးဖြတ်လိုက်ပါတော့တယ်ခင်ဗျာ။
ဦးအောင်ခင်ရဲ့မြမရေးသုံးသက်ချက်ကိုနားဆင်ခဲ့ရတာဖြစ်ပါတယ်ရှင်ဆက်ပြီးတော့အပတ်စဉ်ကျမ်းမာရေးခန္ဓာကိုတင်ဆက်ပေးကြပါတယ်မြမနိုင်ငံတော်ဝန်ဆရာနာတိန်ဆန့်ကျင်ဆန္ဒပြမှုတွေကိုစစ်တပ်ကနေတေချေစေတဲ့အထိအကြမ်းဖက်ပြစ်ခတ်ဖြိုခွင်းလာကြောင်းအများသူကအပါအဝင်ဒီသူတို့ကိုယ်တိုင်မှစိတ်ဖိစီးမှုထံနေခံစားနေရတယ်လို့စိတ်ကျမ်းမာရေးပညာရှင်တွေကဆိုပါတယ်ဒါကိုဘလို့ကျမ်းမာရေးအသည့်နဲ့အားလုံးကဝိုင်းဖြည့်ရှင်ကြော်လွှားတင်ပါတယ်ဆိုတာကိုတော့စေတက္ကသိုလ်1စိတ်ကျမ်းမာပညာဌာနပါမောက်ကဌာနမှူးဒေါက်တာတင်ဦးကိုကိုဝင်းမင်းကမေးမြန်းတင်ဆက်ထားတာနားဆင်ပါရှင်
ဟုတ်ကဲ့စိတ်ကျမ်းမာရေးကျုပ်ဆရာဝန်ကြီးပမောက္ခဒေါက်တာတင်ဦးခင်ဗျာအခုဒီဆန္ဒပြပွဲတွေအတွင်းမှာဒီလူတွေထိခိုက်ဒီဆုံမှုတွေတဖြည်းဖြည်းများလာတာအတွက်ပေါ့နော်ဒီကာယကံရှင်မိသားစုတွေအပြင်တိုင်းပြည်လုံးနှီးပါလောက်မှာလည်းဒီဝမ်းနဲ့ပူဆဲယူချုံမရဟိုစိတ်ထိခိုက်ရတာမျိုးဆရာကြီးစိတ်ကျမ်းမာရေးဆရာတိကျကြတာကိုအဓိကပါစပြောခြင်းလဲဆရာကြီး
ခုလိုချိန်ကြတော့နော်ခံစားချက်ပေါင်းစုံရှိမှာပေါ့နော်သူတို့ရဲ့ခံယူချက်ရမခံနိုင်တာရောမကျေနပ်တာရောမျိုးစုံရှိမှာပေါ့နော်နောက်ပြီးတော့အဲ့လိုမြင်တွေ့ရတဲ့မြင်ကွင်းတွေလည်းမျိုးစုံတွေ့ရတော့လူတွေဆုံးတာတွေ့ရတော့လည်းအားလုံးကတော့စိတ်ဖိစီးမှုရှိကြမှာပေါ့စိတ်ဖိစီးတဲ့ခံစားချက်တွေရှိမယ်အိမ်မပြောတာတွေရှိမယ်ဝမ်းနည်းတာတွေရှိမယ်မခံမရနိုင်တာရှိမယ်တစ်ခါလေတိုင်းစိတ်ကတူလာတာရှိမယ်အဲ့ဒါအပြင်ကခန္ဓာကိုယ်မှာလည်းမစားခြင်းမတောက်ခြင်းတာတို့မလုပ်ခြင်းမကိုင်းခြင်းမျိုးစုံပေါ့စိတ်ဖိစီးတဲ့လက္ခဏာတွေခံစားရနိုင်တာပေါ့ဒီအခြေအနေတော့လေ
ဟုတ်ကဲ့ဆရာကြီးအဲ့တော့ဘလို့အကြံပြုခြင်းလဲဆရာ
ဒီလိုအချိန်မှာလူတိုင်းကစိတ်ဖိစီးတာကတော့ဒါကတော့ပုံမှန် normal reaction လို့ပဲပြောမှာပေါ့နော်အရေးကြီးတာကတော့အဲ့ဒီစိတ်ဖိစီးမှုကကိုယ်မထိခိုက်နိုင်ဘူးတော့အရေးကြီးတာပေါ့ခန္ဓာကိုယ်ကျန်းမာရေးဖြစ်စီစိတ်ကျန်းမာရေးဖြစ်စီဒီချိန်မှာဘယ်မှာတော့ပြောနေမှာတော့ဖြစ်ပါဘူးအဲ့တော့ကိုဘလောက်ခံနိုင်ရည်ရှိလဲဆိုတော့ကိုသိကိုတော့တူတာပေါ့ limit ခေါ်မှာပေါ့အဲ့ဒီကိုရဲ့ခံနိုင်ရည်အထက်ကိုတော့အားလုံးတော့မဖြစ်အောင်တော့ကိုတတိထားဖို့တော့လိုတာပေါ့
ဟုတ်ကဲ့အဲ့ဒါတွေတော့ကလေးကိုကြံပေးခြင်းလဲ
ရေဘူးအဖြစ်တည်င်းနေရော ကိုယ့်ရဲ့ခံစားချက်တွေရောမျိုးစုံပေါ့အကိုယ့်ရဲ့ပေါင်းတင်တွေရဲ့တွေ့ကြုံရတာတွေအဲ့ဒါကြောင့်အေးရပြတ်တာလို့ပေါ့ရှင်းနေတယ်ပေါ့အဲ့တော့လူတယောက်ကအေးရပြတ်လာလို့ဆိုရင်ရေးရှိစုမခံနိုင်ဘူးအဲ့တော့လုံလောက်တဲ့အိတ်ချင်ရဖို့ရေးကြည့်တာပေါ့အိတ်ချင်နေလာပြီးချလာလို့ဆိုရင်စိတ်ပိုင်းဆိုင်ရာဆိုအပြီးခန္ဓာကိုယ်ပိုင်းဆိုရင်အားရရောလာမယ်အယုံဆိုင်နေသွားနေရောလာမယ် ကျမ်းမာရေးအတွက်လည်းဖြူးဆိုင်ရမှာပေါ့အခုလိုမျိုးအခြေအနေကဘလောက်ကြာမယ်ဆိုတာပြောမတတ်ဘူးလေအဲ့တော့ရေရှည်ဆိုရင်ခန္ဓာကိုယ်မကျန်းမာစိတ်ကလည်းဖိစီးဆိုရင်စိတ်ထိခိုက်မှုရှိမယ်စိတ်ဖိစီးတာမခံနိုင်ဘူးခန္ဓာကိုယ်ပိုင်းဆိုင်ရာထိခိုက်မှုရှိလာတယ်အဲ့တော့ခန္ဓာကိုယ်ကျန်းမာရေးအတွက်လည်းကိုယ်ကိုတတိထားဖို့လိုတာပေါ့ကိုယ်ပုံမှန်လုပ်နေကြကျန်းမာရေးလေ့ကျင့် ွယ်ဖို့ကတော့ချုံတန်နိုင်မယ်ပေါ့ကျွန်တော်တို့အခုချိန်ဆိုရင်တော့တင်းနေတာဥပမာရောအမားရောစိုက်ဝါလို့ခေါ်တာပေါ့မျိုးစုံပြက်လာတော့အဲ့ဒီဟာဒီတစ်ချိန်လုံးကြည့်နေလို့ဆိုရင်တော့ခံစားချက်တွေကမခံနိုင်တာလို့ခံစားချက်တွေပြင်းထန်တာအဲ့ဒီဟာမှန်တယ်များကကိုယ်တနည်းအားဖြင့်တချို့တော့လည်းအားဖြစ်နိုင်တယ်လို့တစ်ခါတကြတော့လည်းကိုယ့်ရဲ့ခံနိုင်ရည်လွန်သွားလို့ဆိုရင်ကိုယ်စိတ်ဖိစီးနေတယ်ပေါ့အဲ့တော့တင်းနေတစ်ချိန်လုံးတစ်နေ့လုံးအများကြီးကြည့်နေတာတစ်ခုကိုယ့်ရဲ့ limit ကိုကြည့်မယ်ဒါတင်းရင်လည်းအရေးတော့ကြည့်တာပေါ့နော်ကိုယ့်ရဲ့အဆက်အသွယ်တင်းနေတာအရေးတော့ကြည့်တယ်ဒါပေမဲ့ limit ကိုကြည့်ပြီးတော့တခြင်းအားလုံးကိုတစ်ချိန်လုံးအဲ့ဒီမှာ screen မှာပဲပေါ့နော်တယ်လီဖုန်းမှာပဲအချိန်မကုန်နေဘူးလေအကြံပေးချင်တာပေါ့နော်ပြီးလို့ဆိုရင်ကိုယ်ခံစားချက်ဒီအားပြင်းထန်လာပြီးကိုမခံစားနိုင်တော့အဲ့ဒါပြောဆိုရင်တော့ကိုယ့်ရဲ့အနည်းချက်ရာတကယ်ချင်းတွေပေါ့ကိုယ်နဲ့ခံစားချက်မျှဝေနိုင်တဲ့လူတွေအချိန်ချင်းပြောလိုက်ရင်လည်းနည်းနည်းတော့ပေါ့သွားတယ်ပေါ့နော်ဆိုလိုတာကတော့ကုညီလိုအပ်လာပြီးဆိုရင်တော့ကုညီတောင်းဖို့မမင်းနဲ့ပေါ့နော်တယောက်တည်းကြိတ်ပြီးတော့ခံစားနေတာတဲ့နောက်ပြီးလို့ဆိုရင်ဒီချိန်မှာတယောက်တည်းလုံးလေးတော့အများတော့တယောက်တည်းတော့မဖြစ်ကြပါဘူးကိုယ့်ရဲ့နည်းစပ်နည်းစပ်မှာအဆက်အသွယ်တွေရှိနေဖို့လိုတာပေါ့
ဟုတ်ကဲ့နောက်ထပ်ရော
ကိုယ်အနာယူဖို့ခေတ္တခဏလိုတဲ့အခြေအနေရှိနိုင်တယ်အလုံးမလုံးချင်လားအောင်တအားကြီးဖြစ်နေတော့အတင်းသွားလို့တော့မရဘူးလေအခုချိန်ကတော့ကိုယ့်ရဲ့ limit ကျော်သွားပြီဆိုရင်တော့အနာယူစင်တာပေါ့ဒါကတော့ break အနာယူတင်းတင်းတဲ့အချိန်တခုအနာယူပြီလို့ဆိုရင်တော့ကိုယ်လုတ်တင်တဲ့ဟာကိုယ်လုတ်ရမဲ့ဟာကိုတော့ဆက်လုတ်ဖို့တော့တိုက်တွန်းတာပေါ့နော်တို့ကျန်တဲ့ဘာသာရေးတို့ဘာတို့ကတော့ဒီအချိန်မှာပုံမှန်တော့လုတ်တင်တာပေါ့လေဒါပေမဲ့ပြောတာပြောတယ်တင်းတင်းတော့ခဲတော့ခဲရေးမယ်ဒါပေမဲ့အဲ့ဒီကိုယ့်ရဲ့အိပ်ပီးစည်းမှုကိုခံနိုင်ဖို့ကတော့ realization အချိန်အတန်အတန်လုတ်တင်တာပေါ့
ဟုတ်ကဲ့ဆရာကြီးဒီနေ့မှာမလုတ်တင်တာတွေရော
မလုတ်တင်တာကတော့အရေးဖြစ်စေညမဖြစ်စေတခြားဘာမှုရစေဘူးဆိုဖြစ်စေဒီအချိန်မှာဒီအချိန်ပေါ့ဘယ်တော့မှဆိုအမြင်ရှောင်တာအကောင်းဆုံးပေါ့အဲ့ဒါအနေနဲ့ဖြည့်ဖြောက်လိုက်လို့ဆိုရင်အိုးရဆိုးသွားနိုင်တယ်ပေါ့ခဏတော့မူးတဲ့အချိန်ကခဏမေ့တယ်လို့ဖြစ်ဖြစ်ပဲလေပြီးလို့ဆိုရင်ကိုယ်ခံစားချက်ကိုပိုဆိုးစေတယ်ရေရှည်ပါလေကိုယ့်အတွက်မကောင်းဘူးနောက်ဟိုတအားကြီးကိုယ်ခံစားချက်ကိုအန္တရာယ်မရှိရင်လေထိမ့်ချုပ်ထားစရာမလိုပါဘူးခံစားချက်ရှိလို့ဆိုရင်ကိုယ်ငိုရင်ကွာမှာပဲပေါ့အဲ့ဒါမျိုးကအောက်ထားလို့ရတာမျိုးအဲ့အန္တရာယ်ရှိတဲ့ပြန်မှာဆိုရင်တော့ထိမ့်ရင်ထိမ့်ချင်ဖေးရမှာပေါ့နော
်ဟုတ်ကဲ့ဆရာကြီးနောက်တစ်ခုကတော့ဒေါသထွက်တာပေါ့နော်ဆရာချက်ချင်းတစ်ခုခုစဉ္ညာတနဲ့လှုပ်ရှင်စိတ်ပေါက်လာတာအဲ့လိုမျိုးအတွက်ကိုဆရာကြီးဘယ်လိုအကြံပေးခြင်းလဲ
ဒေါသကတော့တတိလေးပဲပေါ့နော်ဒေါသကတော့ခွဲခြားဖို့လိုတာပေါ့ထွက်တဲ့ဒေါသလားမထွက်တဲ့ဒေါသလားတကယ်တမ်းပြောရရင်တော့ထွက်တဲ့ဒေါသဆိုတာတော့မရှိဘူးလို့တော့တရားသဘောရပြောရင်ပြောမှာပေါ့လေဒါပေမဲ့တော့ဒီအချိန်မှာတော့ဒေါသထွက်နေတော့ထွက်ကြမှာပေါ့သူပဲလေအဲ့ဒီဒေါသကိုအကျဉ်းကြီးနဲ့ဖောက်ပွဲဖြစ်တာမျိုးတော့ပဋိထားပြင်တာပေါ့ပဋိလေအခုလေအများတစ်တော့ကြည်ကြကြလူတွေပဋိတော်ရှိတယ်လို့တော့ယူဆပါတယ်ဒီအခုအရေးခင်းမှကြည်တော့လေဟိုးအရင်တော့ဆိုရင်လူတယောက်ဖမ်းပြီးပြီးဆိုမျိုးတော်တို့တာမျိုးတွေ့ခဲ့ပူတာပေါ့နော်အခုကတော့အများဖြစ်အချင်းချင်းဝိုင်းချင်းကြတာပေါ့နော်မတော်တာတယောက်ဖြစ်ရင်လည်းနောက်တယောက်ဝိုင်းချင်းအဲ့ဒီအလေးချင်းလေးကိုထပ်ချင်းထိုင်ကောက်ပါနောက်ပြီးလို့ဆိုရင်အကောင့်ဘက်ကိုပြန်လင်းချက်တွေထားပြီးတော့ဖြစ်နိုင်တဲ့ positive ပြန်လင်းချက်တွေထားပြီးတော့ဆက်တည်သွားမယ်ဆိုရင်တော့ဒီအခိုက်အတန့်ကိုကျော်ဖြတ်သွားမယ်နော်
ဟုတ်ကဲ့ဆရာအဲ့တော့ဒီလူကျုံမရဖြစ်တာတွေနဲ့ပတ်သက်ပြီးတော့ကျွန်တော်မေးမိတဲ့တခြားအရေးကြီးတဲ့ချက်က
ဒီချိန်မှာပြည်သူလူထုတွေကတယောက်နဲ့တယောက်အ အပြန်အလှန်အကူအညီရဖို့အရေးကြီးပါတယ်တရားဥပဒေရောက်ရင်အဓိကအခြေခံလိုအပ်ချက်လေးတွေဖြစ်တဲ့ရုပ်ပိုင်းဆိုင်ရာဖြစ်စီစိတ်ပိုင်းဆိုင်ရာဖြစ်စီလုံခြုံမှုဆိုင်ရာဖြစ်စီအကူအညီပေးကြမယ်အကူအညီပေးမယ်ဆိုတာကိုလည်းတရားဥပဒေရောက်အသိပေးတာမှာဒါဆိုရင်လည်းကိုကလုံခြုံစိတ်ချတဲ့စိတ်ခံစားရင်စိတ်ဖြည့်စည်းမှုရစေနိုင်မှာဟုတ်ကဲ့ကျေးဇူးများကြီးပါတယ်ဆရာ
ကိုဝင်းမင်းတင်ဆက်ပေးခဲ့တဲ့ကျမကြီးခန္ဓာကိုနားဆင်ကြရတာဖြစ်ပါတယ်ရှင်အခုဆက်ပြီးတော့တိုင်းရင်သတင်းတောက်တွေတင်ဆက်ထားတဲ့တိုင်းရင်သတင်းလွှာအစီအစဉ်နားဆင်ကြရအောင်ပါရှင်
မင်္ဂလာပါရှင်ကျမကအမိပါဖီပါဝိုင်းတော်သားတွေတင်ဆက်ထားတဲ့ဒီတစ်ပတ်တိုင်းရင်းသတင်းလွှာမှာနားဆင်ရမှာတွေကတော့ဘုံပြည်နယ်ဝင်းကြီးချုံနယ်ဝင်းကြီးတွေရဲ့စက်ကြီးပုံမှ900ငါးကြီး900ခပ်ခွေလိုနဲ့တရားဆွဲဆိုခံနေရပါတယ်စကိုင်းတိုင်းဒေသကြီးကလေးမျိုးနဲ့ချင်းပြည်နယ်ဟာခါမျိုးမှာဆက်အာဏာသိမ်းဆန့်ကျင်စနာထုတ်ဖော်တဲ့သူတွေကိုလုံခြုံရေးရဲတပ်ဖွဲ့ကနေပြစ်ခတ်
UNA မြို့တော်တိုင်းသားလူမျိုးများမဟာမိတ်ကကန့်ကွက်ရှုတ်ချလိုက်ပါတယ်
ကျမကနန်းဟောင်းပါရှင်တရင်တွေကိုစိုက်မုံနဲ့အတူတင်ဆက်ပေးသွားမှာပါ။ပုံပြင်းနဲ့ဝင်ကြီးချုပ်နဲ့ဝင်ကြီးတွေရာဇတ်ကြီးပုံမှန်905ကကြီးနဲ့905ခခွေးတို့နဲ့တရားစွဲဆိုခံနေရပါတယ်။ပုံပြင်းနဲ့ဝင်ကြီးချုပ်ဒေါက်တာအေးဆန်ကလူမှုကွန်ရက်စာမျက်နှာမှာရုပ်တံဖိုင်တစ်ခုဖြန့်ဝေခဲ့တဲ့အတွက်နိုင်ငံတော်အကြီးအကျယ်ပြက်စီမှုရာဇတ်ကြီးပုံမှန်905ကကြီးနဲ့မော်လမြိုင်မြို့အထွေထွေအုပ်ချုပ်ရေးမှူးဦးစီးဌာနကဖေဖော်ဝါရီလ26ရက်နေ့ကမြို့မှာရေးစခန်းမှာအမှုဖွင့်ခဲ့ပါတယ်။သူ့ရဲ့ရုပ်တံဖိုင်မှာမွန်ပြည်နယ်ပြည်နယ်သားတွေစစ်အာဏာရှင်ကိုငြိမ်းချမ်းစွာဆန္ဒဖော်ထုတ်နေကြတာမှာရော CDM မှာပါဝင်တဲ့ဝန်ထမ်းတွေကိုပါများစွာဂုဏ်ယူပြီးနိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်တော်ဆန်းစုကြည်နဲ့သမရဦးဝင်းမြင့်တို့လွတ်မြောက်တဲ့အထိပါဝင်ဆောင်ရွက်ကြဖို့မြစ်တာရခိုင်တိုက်တွန်းတယ်လို့ပြောကြားခဲ့တာပါအပြင်မှာလွတ်မြောက်နေတဲ့မွန်ပြည်နယ်လူဝင်မှုကြီးကြပ်ရေးနယ်လူစွမ်းအားအရင်မြေဝန်ကြီးဦးထွန်းမင်းအောင်ကိုလည်း CDM ကြောင့်နစ်နာမှုရှိခဲ့တဲ့ဝန်ထမ်းတွေကိုပြည်သူအစိုးရဖွဲ့စည်းပြီးချိန်မှပြန်လည်ကူစားပေးမယ်ဆိုတဲ့ထုတ်ပြန်ချက်ကြောင့်ရစတက်ကြီးပုံမှန်905ခခွေးနဲ့အမှုဖွင့်ခံထားရပြီးတပ်ဆိုင်ရာကနေလိုက်လံရှာဖွေဖမ်းဆီးနေပါတယ်
ချင်းလူမျိုးတွေအများစုနေထိုင်ကြတဲ့စကိုင်းတိုင်းဒေသကြီးကလေးမျိုးမှာဆရာနာသိန်းဆန့်ကျင်ဆန္ဒထုတ်ဖော်မှုအချိန်အဟုန်မြင့်တက်လာနေပြီးရဲတပ်ဖွဲ့ကဆန္ဒပြတဲ့ပြည်သူကိုမျက်ရည်ယိုပုံးတဲ့အပြင်ကြည်ဆန်းအစ်စ်တွေနဲ့ပြစ်ခတ်ဖြိုခွင်းခဲ့ပြီးထိခိုက်ဒဏ်ရာရရှိတဲ့သူရှိနေတယ်လို့ဖမ်းဆီးခံရတဲ့သူတွေလည်းရှိနေပါတယ်။မတ်လ၂ရက်နေ့ကကလေးမျိုးဆန္ဒပြပွဲမှာဆန္ဒပြသူတွေနဲ့ရဲတပ်ဖွဲ့တွေထိတိုက်တွေ့ဆုံပြီးတဲ့နောက်အင်အားသုံးဖြိုခွင်းခံရတာကြောင့်အ ਨੇ ဆုံးလူ20ဒဏ်ရာရရှိခဲ့ပြီးအဲ့ဒီထဲက၄ဦးကတော့ပြင်းပြင်းထန်ထန်ဒဏ်ရာရရှိခဲ့ပါတယ်။အလားတူချင်းပြည်နယ်ရဲ့မြို့တော်ဟာခါမြို့မှာလည်းမတ်လ၁ရက်နေ့ကဆန္ဒထုတ်ဖော်နေကြတဲ့လူငယ်တွေကိုရဲတပ်ဖွဲ့ကမျက်ရည်ယိုပုံးပစ်ခတ်တဲ့အပြင်လူငယ်23ဦးကိုလည်းဖမ်းဆီးခဲ့ပါတယ်။အဖမ်းဆီးခံရတဲ့သူတွေထဲမှာ19ဦးကတော့မတ်လ၂ရက်နေ့ကပြန်လွတ်ပေးခဲ့ပေမယ့်ကြံ၄ဦးကတော့ဆက်လက်ထိန်းသိမ်းထားဆဲဖြစ်တယ်လို့သိရပါတယ်
။ရခိုင်ပြည်နယ်ပုံနာကျွတ်မြို့နယ်ကရေပြူကန်ဒုက္ခတဲ့စခန်းနဲ့ဆက်မှုဆောင်ဒုက္ခတဲ့စခန်းတွေမှာရိတ်ခါပြက်လက်မှုတွေရှိနေတယ်လို့တောက်တုံးရေရှားပါမှုနဲ့ပါရင်ဆိုင်နေရပါတယ်။ဒုက္ခတဲ့တထောင်ကျော်ရှိတဲ့ရေပြူကန်ဒုက္ခတဲ့စခန်းကိုဇန်နဝါရီလတတိယပတ်ကစပြီး WFP ကပ္ပစံနယ်ရိတ်ခါအဖွဲ့ကထောက်ပံ့မှုတွေရပ်တန့်ခဲ့တဲ့အတွက်ရိတ်ခါပြက်လက်ခဲ့တာဖြစ်ပြီးအနီးအနားကရေဖြူကန်ရွာနဲ့ရေပောက်ချောင်းကျေးရွာကရေကန်တွေမှာရေခန်းချောက်သွားတဲ့အတွက်အခုလိုတောက်ရေအခက်အခဲနဲ့ရင်ဆိုင်နေရတာဖြစ်တယ်လို့ဒုက္ခသည်တွေကပြောပါတယ်။အလားတူပုံနာကျွတ်မြို့နယ်ဆက်မှုဆောင်စစ်ပေးချောင်းစခန်းကဒုက္ခသည်တွေကလည်းရေတွေဝယ်သုံးနေရပြီးရေမြောင်းတွေကရေတွေကိုပါသုံးဆွဲနေရတဲ့အတွက်ကျန်းမာရေးအတွက်စိုးရိမ်နေရတယ်လို့စခန်းတာဝန်ခံဦးမောင်အေးရွှေကပြောပါတယ်။အခုအခါပုဂ္ဂလိကစေတနာရှင်တွေစုပေါင်းပြီးအဲ့ဒီဒုက္ခသည်စခန်းမှာရေရရှိရေးအတွက်စ조사နေကြတယ်လို့ဒုက္ခသည်တွေကပြောပါတယ်
ကရင်ပြည်နယ်ဖားပုံခရိုင် KNU ကရင်မြို့သားအစည်းအရုံးတပ်မှ9နေမြေမှာရှိတဲ့တန်လူငင်းချမ်းရဲဥယျာဉ်မှာကျူးကျော်စခန်းချနေထိုင်တဲ့မြန်မာတပ်မတော်တွေနေမြေအတွင်းကနေထွက်ခွာပေးဖို့မတ်လ၂ရက်နေ့ကအဲ့ဒီနေမြေအတွင်းရှိနေတဲ့ဂျေးရွာပေါင်း34ရွာကဒေသခံတွေကဆန္ဒထုတ်ဖော်တောင်းဆိုခဲ့ကြပါတယ်။ဌာနပြည်သူတွေအေးချမ်းစွာနေထိုင်နိုင်ဖို့အတွက်ဆန္ဒထုတ်ဖော်တာဖြစ်တယ်လို့လက်ရှိစစ်အာဏာသိမ်းမှုအပေါ်ဆန့်ကျင်ကန့်ကွက်ကြောင်းနဲ့ဆန္ဒထုတ်ဖော်ရမှာဦးဆောင်သူတို့ဖြစ်တဲ့နော်သဲနေကပြောပါတယ်။ဆန္ဒထုတ်ဖော်တဲ့သူတွေဟာတန်လူမြို့ရုတ် ဒီနေ့ကတော့ကျွန်တော်တို့အခုစုံစမ်းပြီးတော့အတိပိကျပြုနေကြတယ်ဆိုတော့သူတို့ရဲ့ဆောက်ဆက်လေးစီစဏထုတ်ဖို့ကြတာဖြစ်ပြီးမဟာလူမျိုးကြီးဝါဒနဲ့စစ်အာဏာရှင်ကြဆောင်ရင်2008ပြည့်ပုံဖြတ်တင်းရင်းနဲ့ကိုပိုင်ပြထန်းခွင့်ရရှိရေးကပကူလာတမကနဲ့နိုင်ငံတကာကစစ်ကောင်စီနဲ့ပူးပေါင်းတာတွေမပြုလို့ဖို့တောင်းဆိုနေကြပါတယ်
စစ်အာဏာသိမ်းမှုကြောင့်မြို့ကြီးတွေမှာဆန့်ကျင်ဆန္ဒပြနေချိန်ရှမ်းပြည်မြောက်ပိုင်းနမ်တူမြို့နဲ့အတွင်းမှာSSPP နဲ့TNLA တို့ပါဝင်တဲ့မြောက်ပိုင်းမဟာမိတ်တပ်နဲ့ရှမ်းပြည်ပြည်လက်ထူထောင်ရေးကောင်စီRCSS SSA တို့အကြားတိုက်ပွဲကြောင့်ကျဲလက်အမျိုးသမီးတဦးတေဆုံးပြီးတဦးဒဏ်ရာအပြင်းထန်ရရှိခဲ့ပါတယ်။နှစ်ဖက်တက်အကြားဖြစ်ပွားတဲ့တိုက်ပွဲကြောင့်မတ်လ၃ရက်နေ့ကအသက SSPP နဲ့ TNLA တို့ပါဝင်တဲ့မြောက်ပိုင်းမဟာမိတ်တပ်ဖွဲ့နဲ့ RCSS တို့အကြားအင်အားအပြိုင်ဆိုင်တိုးချဲ့နေတာတွေနယ်မြေစိုးမိုးရေးအပြိုင်မှုတွေကြောင့်ရှမ်းပြည်မြောက်ပိုင်းကြောင့်မဲခရိုင်အတွင်းမှာ 2014 ဒီဇင်ဘာလကစပြီးကနေ့အထိတိုက်ပွဲဒုတိယကြော့ပြန်လည်ဖြစ်ပွားလာနေတာဖြစ်ပါတယ်။
ခုတည်တယ်လို့ရေကိုဆက်လက်တင်ဆက်ပေးသွားမှာပါမြန်မာနိုင်ငံစီမံအုပ်ချုပ်ရေးကောင်စီအနေနဲ့အဓိကယုံဖြည့်ရှင်းတဲ့နေရာမှာမိမိတို့နိုင်ငံသားအချင်းချင်းအပေါ်အလွန်အကျွံအကြမ်းဖက်နေတာကိုပြင်းထန်စွာကန့်ကွက်ရှုံချတယ်လို့စီလုံးညီညွတ်တော်တိုင်းနာလူမျိုးများမဟာမိတ်UNA နဲ့မိတ်ဖက်ဖွဲ့စည်းတွေကမတ်လ၁ရက်နေ့မှာကြေညာချက်ထုတ်ပြန်လိုက်ပါတယ်ဒီကြောင့်ကိုတော့မိကလျာမုံကနေစုစည်း มีมีโรนายงานาชินชินผิดตามอคุโลเอออลอนจอมต้องเทบุโลเลยซีนอญีญุตอตายนาลุมยุมะมหาไมยูเอ็นเอเปียวกุยะอุมยุจอกะอคุโลเวเปียวบาเดอตอเลเอออซงเดบอเนาะอมังกะรอจาปิเมจีตูรีเนาะลุงเหรีญูตมิงรีเอซูรุเยผ่านดาโวพอทุฏดาเลยดาแมเอราโวมาชูควินเดซูเยคามา ตามมาในวิธีตรงนี้จะเล่นได้ไหมครับอุตเกจีซีดีเนี่ยพิจารณาคัดดูพิจารณาแต่ในงานลงมาส่วนกลุ่มที่บอกไม่ใช่จอลล์ดูดีมีดีคลีดูเมรีพิจารณาบีโรปีจ่าเลยพอเนี่ยแต่ที่ก็เราเองเอาอลอนจอนต้องได้เราจะนอรู้ว่าอยู่สายอะไรจังดามิวโรมาพิบูเนาะกลุ่มอาจจะนอรู้ในงานได้ไปสูงวิโรไอ้ที่ยัดที่เชนเนี่ยจะนอรู้ยูเอ็นเนี่ยไม่ใช่ไปสิ่งที่ทุกอย่างเชื่อไป
ดาบีซีซั่นนี้นั้นพี่เพียชาจระกาอะกองซงเปิ้ลุမျိုးจักกะคุโลเปิ้ลเสร็จเปียวบาเดจนเราနိုင်ငံမှာအုတ်ဆုံးမှုအမားဒီဥပဒေပြဌာန်းထားတဲ့ဥပဒေအလွဲကြီးကြောင့်အဲ့လိုဟာမျိုးဖြစ်တယ်ပေါ့ဒီတော့ဒီဟာဒီကတော့အကောင်းဆုံးနည်းကတော့ကျွန်တော်တို့စေစားညှိနှိုင်းပြီးတော့အဖြစ်ရှာရှင်းတာဟာအကောင်းဆုံးလို့ကျွန်တော်တို့ကတော့အဲ့လိုမြင်ပါတယ်
လက်ရှိဖြစ်ပေါ်နေတဲ့ပြဿနာတွေကိုနိုင်ငံရေးအရသိဆုံးညှိနှိုင်းဖြည့်ရှင်းနိုင်နေတယ်ဖြည့်ရှင်းတည်တယ်လို့ NCA လက်မှတ်ရေးထိုးထားတဲ့တိုင်းနာလက်နက်ကိုင်အဖွဲ့တစ်ဖွဲ့ဖြစ်တဲ့မွန်ဖြစ်စ်ပါတီတွဲဘက်အတွင်းမှနိုင်ငံလက်ကမွန်ပါတာနဲ့အခုလိုပဲပြောပါတယ်တောင်းမြေကပြဿနာပဲမင်းကွာနေလေနိုင်ငံပဲမင်းကွာမြေကပြဆုံးလာဝါဆော့ဆော့ငါကပြဘာဆုံးတိုင်းလုံးမလို့အခေါ
ဒီကိစ္စကိုကင်ွယ်ဖြေရှင်းတဲ့နေရာမှာလဲစီကံကြရှိစေခြင်းနဲ့ကျွန်တော်တို့ပါတီအနေနဲ့ဆွေးနွေးညှိနှိုင်းပြီးဖြေရှင်းတဲ့နေလမ်းကိုပဲဖြစ်စေခြင်းနဲ့ဒါကြောင့်မို့ပြည်သူများလူလားတောက်တာတိုက်ပွဲဝင်နေကြတယ်ဖက်ဒရယ်ပြည်ထောင်စုကြီးပေါ်ပေါက်လာရေးအတွက်အင်အားစုအားလုံးညှိနှိုင်းချပူးပေါင်းကြဖို့ရွှေအနေနဲ့မိတ်ဖက်ဖွဲ့စည်း60လောက်ကအကြံပြုတိုက်တွန်းထားပါတယ်ရှင် ဆက်ပြီးတော့ရှမ်းပြည်နယ်မြောက်ပိုင်းနမ်တူမြို့နယ်မှာSSPP နဲ့DNLA တပ်တို့ပါဝင်တဲ့မြောက်ပိုင်းမဟာမိတ်တပ်ဖွဲ့နဲ့ရှမ်းပြည်ပြည်နယ်ထူထောင်ရေးကောင်စီRCSSSA တို့အကြားတိုက်ပွဲတွေကြောင့်ကျေးလက်လူထုရာခဏကနေရက်ကနေစွန့်ခွာနေရပြီးဒေသခံအမျိုးသမီးတဦးသေဆုံးပြီးတဦးတန်ရာအပြင်းထန်ရရှိပါတယ်ဒီအကြောင်းကိုသိရှိရအောင်နမ်ဖော်ကနေစုစည်းတင်ဆက်ပေးထားပါတယ်
TNLA နဲ့SSPP တို့ပါဝင်တဲ့မြောက်ပိုင်းမဟာမိတ်တပ်ဖွဲ့နဲ့RCSS တို့အကြားတိုက်ပွဲဖြစ်ပွားတဲ့စစ်ရေးပဋိပက္ခကြောင့်မတ်လ၁ရက်နေ့ကနမ်တူမြို့နယ်ရွာသူတဦးတေဆုံးပြီးမတ်လ၃ရက်နေ့ကအသက်35နှစ်အရွယ်ရှိရွာသူအမျိုးသမီးနန်းအင်းနန်းကိုလက်နက်ကြီးကြီးစထိမှန်ဒဏ်ရာရခဲ့ပါတယ်။နန်းအင်းနန်းကိုလာရှိုးစေယုံကူညီပို့ဆောင်ပေးတဲ့စီလင်ကမ်ပရာဟီတာကူညီရဲ့အတင်းကနန်
ตัวแต่ชื่อเลยที่มาดูกันมันดูยากเลยนะนั่นคือสิ่งสำคัญกูเลยนะดูแล้วก็มีตัวมีจิตที่ชื่อเนาะตัวเราเองมาโอ้ลุงยี่ก้าเต้นนักขวัญว่าตัวเราเองมาจะมาลองมาชิมมาเชื่อเชื่อแล้วก็ตัวอยากเที่ยวในปีตัวมาแก้ทุกปีตัวมาดินมันสั่นไปในเสียงเงียบมาปีตัวมาตัวเราการไล่ช่วยฟ้าลงเลยแต่เสียงเงียบกูมาที่ว่าเลยเนี่ยไล่ช่วยเสียงเงียบเลยเนี่ยตัวเนี้ยสิบเดือนไปเลยเพื่อนละปีตัวเนี้ยไล่เต้นดูเดียวไม่จีโต
ตีลาตัวเราเข้ามาเนี่ยจ้าเนี่ยอันนี้เจอเลยคู่จะรอตัวเรียนตะคู่ว่าก็ไฟเรามาเชื่อเป็นบ่อนเนาะรู้มันเลี้ยวอย่างเราฟังดูแลยาดีลูกเจอเลยองเราเทรดด้วยเทรดลาเด็บบ่ที่ทาร์เรสันเนี่ยมาทุกไหนดีลูกเจอเลยอันนั้นดูมาสลาเตียนี่ดวงอะไรมหาเมตตาปองสูเนี่ยอาเซียสเอสเอสเอโดอาจารย์ไต่เปรี้ยวอัตตังอาเซียเอเยมันจำยาดูตัวอย่างเนี่ยเองชาววินเทอร์กูเล่นในจีจ้าลูกแต่ยังอัตยันทายาชิเคบีลาชิโอสเซียงกูปูสังสิกุนิด
lang in nang ye amat do satu nang nya sing ga la shi ani tha ya lu thu atat o ain ga kwe pe de tat ma shi de atwe tai pwe ri amyan song yet tan pe phu taung so lai ba de
haw kha ko khai yan nang sai che ya ga sai yet jo ja bi a lo ma lo nai da tai pwe chaung shaung mi ni ya de lu thu bo a ka kwe ma pe de pye tru chaung chamar lo mi da su ri dukha yauk ya de da chaung tai pwe ri amyan song yet pe ba chamar lo ywa yin yin chan chan ne shi se chin la ba bi
Nang Dumyo Nese Beishang Kunye Apwek Du Ogata Sia Sai Panyanga Lashi Ni Tha Ya Taipwe Amyan Song Ya Tampo Malwe La Jau Si Beishang Dida Khandwe Le Niya Pian Nang Ong Mam Ho Chang Shanzaga Ne Akulu Pyo Bare
Napaka Si Ye Tema Ni Dung Ma Taipwe Ga Chau Me Thin Ma Re Si Beishang Re Ema Pian Nang Ja De Ba Wu
Nyang Pai Maha Me Tapwe Ne RCSS SSE Do Ha Bikhe Ne Natao Nase Ku Dise Ma Nao Mai Nga Ni Gani Ati Shan Pi Miao Pai Chau Me Khayang Chau Me Myo Ne Ti Bo Myo Ne Nam Du
မျိုးနဲ့အတွင်းမှာတိုက်ပွဲပြန်လည်ဖြစ်ပွားလာလို့ဒေသခံထောင်ကျော်နေရာကနေထွက်ပြေးသိမ်းရှောင်နေရပါတယ်အခုဆက်ပြီးသတင်းချင်းချုပ်ကိုနားဆင်ကြရမှာပါရှင်
မွန်ပြည်နယ်ဝန်ကြီးချုပ်နယ်ဝန်ကြီးတွေရာဇတ်ကြီးပုံမှန်905ရာ905ခွေးတို့နဲ့တရားစွဲဆိုခါနေရပါတယ်။စကိုင်းတိုင်းဒေသကြီးကလေးမြို့နယ်ချင်းပြည်နယ်ဟာခါမြို့မှာစစ်အာဏာသိမ်းဆန့်ကျင်ဆန္ဒထုတ်ဖော်တဲ့သူတွေကိုလုံခြုံရေးရဲတပ်ဖွဲ့ကနေပစ်တပ်ဖြိုခွင်းခဲ့ပါတယ်။
တော်တော်ရှင်ရဲ့ခုနားဆင်နေကြတာကတော့ကျမတို့ဖီဘာဝိုင်းတော်သားတွေကနေအပတ်စဉ်တင်ဆက်ပေးနေတဲ့တိုင်းရင်းသတင်းလွှာပဲဖြစ်ပါတယ်။နောက်သတင်းပတ်အစီအစဉ်မှာပြန်ဆုံကြရအောင်ပါရှင်။ကျမကအမီပါ။တိုင်းရင်းသတင်းလွှာအစီအစဉ်ကိုနားဆင်ကြရတာဖြစ်ပါတယ်ရှင်။အပတ်စဉ်ကဏ္ဍအစီအစဉ်တွေကတော့ဒီလောက်ပါပဲ။အခုဆက်ပြီးတော့ကြာသာပတေးနေ့ညရဲ့နောက်ဆုံးရသတင်းချင်းချုပ်ကိုပြောပြ
ာဆန္ဒပြနေတဲ့သူတွေကိုတပ်ဖြတ်ဖမ်းဆီးနေတာတွေကိုရပ်ပြရမယ်လို့ကုလသမဂ္ဂလူခွေးဆရာမဟာမင်းကြီးမစ္စလ်ဘက်ချလက်ကဒီကနေ့တောင်းဆိုလိုက်ပါတယ်။နိုင်ငံတော်ဝန်ငြိမ်ငြိမ်ချမ်းချမ်းဆန္ဒပြနေတဲ့သူတွေပေါ်လုံခြုံရေးတပ်ဖွဲ့တွေကကြီအစ်စ်နဲ့ပြစ်ခတ်နေတာနောက်ပြီးတော့ထိခိုက်ဒဏ်ရာရတဲ့သူတွေကိုကူညီကယ်ဆယ်ဖို့ကြိုးစားနေတဲ့လူနာတင်ရင်နဲ့ဆေးဝန်ထမ်းတွေကိုတိုက်ခိုက်တဲ့အထောက်အထားတွေကိုမြင်ရတာကလည်းအင်မတန်မှစိတ်ပျက်စရာဖြစ်တယ်လို့ပြောဆိုလိုက်ပါတယ်။နောက်ဒီစစ်တပ်ကနေအာဏာသိမ်းယူအုပ်ချုပ်နေတဲ့အပေါ်မှာအမေရိကန်အပါအဝင်အနောက်နိုင်ငံတချို့ကပြစ်မှတ်ထားဒဏ်ခတ်မှုတွေလုပ်နေချိန်မှာပဲဒီဒဏ်ခတ်မှုကိုမမှုတဲ့ပုံစံနဲ့စစ်တပ်ကတုံ့ပြန်ခဲ့တယ်လို့လည်းကုလသမဂ္ဂအတွင်းမှုချုပ်ရဲ့မြန်မာနိုင်ငံဆိုင်ရာအထူးသံတမန်ခရစ်စတင်းဘာဂနာကလည်းပြောကြားလိုက်ပါတယ်။ဒါကြောင့်မြန်မာနိုင်ငံပေါ်မှာဩဇာလွှမ်းမိုးမှုရှိတဲ့တရုတ်နိုင်ငံအနေနဲ့မြန်မာပြည်သူတွေရဲ့အကျိုးကိုရှေ့ရှုပြီးတော့ထိရောက်တဲ့နည်းလမ်းတွေနဲ့ဆောင်ရွက်ပေးဖို့ကိုလည်းအမေရိကန်ပြည်ထောင်စုကတရုတ်နိုင်ငံကိုတိုက်တွန်းပြောကြားခဲ့ပါတယ်။မြန်မာနိုင်ငံမှာဖြစ်ပွားနေတဲ့အခြေအနေတွေအပေါ်မှာစိုးရိမ်ကြောင်းကိုလည်းတရုတ်နိုင်ငံဘက်ကဒီကနေ့ထပ်ပြောကြားပြီးတော့အားလုံးကိုထိန်းသိမ်းတိမ်လောက်ကြဖို့တောင်းဆိုလိုက်ပါတယ်။မြန်မာနိုင်ငံတွေကအသက်ဆိုင်သူအားလုံးနဲ့အဆက်အသွယ်ရှိပြီးတော့တင်းမာမှုတွေရောကြသွားရေးတက်တက်ကြွကြွတိုက်တွန်းနေပါတယ်လို့တရုတ်နိုင်ငံသားရေးဌာနပြောခွင့်ရ One with Bing ကဒီကနေ့သတင်းစာရှင်းလင်းပွဲမှာပြောကြားသွားပါတယ်။မြန်မာနိုင်ငံမှာဒီဆက်အနာသိမ့်မှုကိုစန့်ကျင်တဲ့ဆန္ဒပြပွဲတွေကိုရဲနဲ့စစ်တပ်ကနေနှိမ်နှင်းတဲ့အခါမှာလက်နက်နဲ့အရက်သားတွေနောက်ပြီးတော့ကျန်းမာရေးလုပ်သားတွေကိုပစ်ကတ်ထားတော့နိုင်ငံတကာဥပဒေကိုချိုးဖောက်ရာရောက်ပါတယ်လို့ဥယျာဉ်ဥရောပသမဂ္ဂကလည်းပြောဆိုလိုက်ပါတယ်။စင်ကာပူမှာတော့စင်ကာပူနဲ့မြန်မာနိုင်ငံကြားတန်ရဖြစ်ပွဲငွေအလွှဲပြောင်းတွေကိုတတိထားစောင့်ကြည့်ဖို့အတွက်ဘဏ္ဍာငွေကြေးဆိုင်ရာလုပ်ငန်းတွေကိုစင်ကာပူဘဟုခပန်ကနေပြီးတော့ညွှန်ကြားလိုက်ပါတယ်။မြန်မာနိုင်ငံမှာတော့ဒီကနေ့ညပိုင်းရန်ကုန်မြို့တဝမ်းမှာတော့စစ်ကားတွေကလှည့်လည်သွားလာနေဆက်ဖြစ်ပြီးတော့တချို့လမ်းထိပ်တွေမှာ နေရာယူထားပါတယ်ညရှင်းနိုင်ညမထွက်ရအမိန်ကြောင့်အပြင်ထွက်ခွင့်မရတဲ့လူလူကတော့နေအိမ်နေဖို့ကနေပြီးတော့တန်ဖိုးနေတီးကြသလိုကြွေးကြော်တန်နေခေအော်ဘီဒီမိုကရေစီရဲ့တခြင်းတွေကိုတီးဆိုနေကြတာတုံ့ရက်မြောက်လာပြီဖြစ်ပါတယ်ရှင်သတင်းတွေကတော့ဒီလောက်ပါပဲဒီကနေ့ရရဲ့အစီအစဉ်ထုတ်လို့ရေမှုကတော့ကိုရနိုင်ဖြစ်ပါတယ်အတမ်းဆိုင်ရာအင်ဂျင်နီယာကတော့ Charleston Mock ဖြစ်ပါတယ်ရှင်ကျွ
This program has come to you from the Voice of America, Washington.